Welcome to the Voice of America in Burmese.
အသားရှင်များရှင် VOA American အသံရ2022ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမျိုးတော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနံပါပါဒီမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းမှာတောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုခင်မောင်စိုးမင်းနဲ့အတူသတင်းတွေတင်ပြပါမယ်ထိုင်ဝမ်ကိုမကြခင်မှာဝင်တိုက်ဖို့တရုတ်ခေါင်းဆောင်တွေစီစဉ်ထားတယ်လို့မယူဆချောင်းအမေရိကန်သမ္မတကပြောပါတယ်အမေရိကန် CIA ထောက်လှမ်းရေးအကြီးအကဲနဲ့ရုရှားရဲ့ပြည်ပထောက်လှမ်းရေးအကြီးအကဲတို့တူရကီနိုင်ငံမှာတွေ့ဆုံကြပါတယ်ဖန်ခံထားတဲ့သတင်းသမားကိုဟန်တာညင်းကတော့RSF ကသတင်းလွတ်လပ်ခွင့်စုအတွက်စကားတင်စီးမှထည့်သွင်းလိုက်ပါတယ်ဒီသတင်းနေနဲ့တူထိတ်တန့်ရောက်သတင်းတွေတင်ပြပေးပါမယ်ရှင
်ကောင်းပါပြီရှင်အခုနှစ်ခရီးသွားရာသီပြည်ရင်းခရီးသွားလုပ်ငန်းပြန်ပြီးတော့ဥမော့လာနိုင်မဲ့အခြေအနေရှိပါလား
အဲ့ဒါလေးရှိမှပဲကျွန်တော်တို့အတွက်ဟွန်ဝေလေးဆိုတာရှိမှစားတော့လို့ရတာပထမကိုပဲဖြစ်တော့ဆိုလို့ရှိရင်ပဲဗီဇာတို့ဝတ်တည်လေးအပုံးကြီးထောက်လို့လိုက်တယ်ပဲဗီဇာတော့
မကြခင်ကြားဖို့ရှိပါတယ
်ကြားပြီးတော့
APEC ညီလာခံကျင်းပတော့မဲ့ထိုင်းနိုင်ငံမှာလုံခြုံရေးတင်းကြပ်ထားတဲ့အတွက်ထိုင်းရောက်မြန်မာတွေအခက်နဲ့ကြုံနေရပါတယ်။ဥဒုယာတိအရေးမှာတော့လူကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ကိုချင်းချောက်နေတဲ့ plastic အမိုက်ပြဿနာကိုကုလသမဂ္ဂမြန်မာလူငယ်တွေရဲ့ကြိုးပမ်းမှုအကြောင်းကိုလည်းကြည့်ရှုနာဆင်ရမှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေး blogger ပြောသမျှနဲ့တက်တန်ရောက်သတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တဲ့ရောက်သတင်းတွေကိုမတင်ငင်ထိုင်းနဲ့ကိုခင်မောင်စောမင်းတို့ပြောပြပါရှင်။
ထိုင်ဝမ်ကိုမကြခင်ဝင်တိုက်ဖို့တရုတ်ခေါင်းဆောင်တွေစီစဉ်ထားတယ်လို့မယူဆချောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးမြဲအမေရိကန်အနေနဲ့ထိုင်ဝမ်ရေးလက်ချားမှာငြိမ်းချမ်းရေးထိမ့်သိမ်းထားရေးဆက်လက်ပိုင်းဖြတ်ထားကြောင်းတင်းနယ်လာနေမှာပြောပါတယ်အမေရိကန်ကတရုတ်ကိုအတက်တရုတ်ရှင်းပြိုင်မယ်လို့လည်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ
် Not looking for conflict I'm looking to manage this competition
ဒါပေမဲ့လည်းပြည်ပခါတွေဖြစ်လာရင်မျှော်လင့်မထားကြောင်းနဲ့တာဝန်ယူမှုတာဝန်ခံမှုရှိရှိရှင်းပြမှာဖြစ်ကြောင်းအမေရိကန်သမ္မတဘိုင်ဒန်ကဘာလီရဲ့အပန်းဖြေဟိုတယ်တစ်ခုမှာတရုတ်သမ္မတရှီကျင်းပင်နဲ့၃နာရီခွဲကြာဆွေးနွေးပွဲပြီးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ပြီးခဲ့တဲ့ဩဂုတ်လအတွင်းသွားခဲ့တဲ့ထိုင်ဝမ်ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့တရုတ်ဘက်ကထိုင်ဝမ်ကျွန်းရဲ့ဝေဟင်အနီးမှာတိုက်လေရင်တွေပြန်တန်းခဲ့တယ်လို့ပဲအနီးအနားကရေပြင်အတွင်းကိုလည်းမစ်ဆိုင်ဒုံးတွေပစ်လွှတ်ခဲ့တာနဲ့အတူလက်တလောလှပိုင်းတွေအတွင်းထိုင်ဝမ်အရေးတင်းမာမှုတွေရှိခဲ့တာပါအမေရိကန်ကထိုင်ဝမ်လွတ်လပ်ရေးကိုမထောက်ခံကြောင်းနဲ့တရုတ်ကိုထိန်းချုပ်ဖို့လက်နက်တစ်ခုအနေနဲ့ထိုင်ဝမ်ကိုအတုံးချဖို့အမေရိကန်ကရည်ရွယ်ချက်မရှိဘူးဆိုတဲ့သူ့ရဲ့ဂရိကိုလေးစားလိုက်နာဖို့အမေရိကန်သမ္မတဘိုင်ဒန်ကိုတရုတ်သမ္မတရှီကပြောဆိုခဲ့တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနကဖော်ပြပါတယ်တရုတ်နဲ့စစ်အေးတိုက်ပွဲသည့်ဖြစ်ဖို့မလိုအပ်ဘူးဆိုတာကိုအပြည့်အဝယုံကြည်ကြားထိုင်ဝမ်အရေးငြိမ်းချမ်းစွာဖြေရှင်းဖို့လိုလားတယ်လို့လည်းအမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ရှင်
ယူကရိန်းပေါ်ကျူးကျော်စစ်မှာရုရှားအတွက်နည်းပညာတွေရရှိအောင်နိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်ခဲ့တယ်လို့ဆိုတဲ့ရုရှားစစ်ဘက်ဆိုင်ရာကွန်ရက်တစ်ခုကိုပြစ်မှတ်ထားပြီးအဖွဲ့အစည်း28ခုနဲ့လူပုဂ္ဂိုလ်14ဦးအပေါ်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့ကပိတ်ဆို့ဒဏ်ခတ်လိုက်ပါတယ်။အမေရိကန်ဗန္ဒာရေးဝန်ကြီးဌာနကဒဏ်ခတ်လိုက်တဲ့စာရင်းထဲမှာတော့ရုရှားတထေကြီးဆူလိမန်ကီရီမော့ရဲ့မိသားစုတွေနဲ့သူ့လုပ်ငန်းမှာငွေကြေးဆိုင်ရာဝန်ဆောင်မှုတွေပေးနေကြတဲ့သူတွေကိုလည်းထည့်သွင်းထားပါတယ်။ရုရှားစစ်ဘက်ဆိုင်ရာထောက်ပို့လုပ်ငန်းတွေကိုအမေရိကန်ကဆက်လက်ဟန်တားသွားမှာဖြစ်တယ်လို့ရုရှားသမ္မတပူတင်ကိုအနီးကပ်ပံ့ပိုးသူတွေနဲ့အိမ်နီးချင်းတွေအပေါ်ကြီးရုရှားရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုံရက်တွေအတွက်တံပိုးကြီးကြီးပစ်ဆက်ရအောင်ကြိုးပမ်းသွားမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်။ရုရှားစစ်တပ်ရဲ့သူတေသနနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်နေတယ်လို့ဆိုတဲ့မီလန်အီလက်ထရောနစ်စ်ကုမ္ပဏီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့အဖွဲ့အစည်း3ခုနဲ့ကုမ္ပဏီရဲ့အမှုဆောင်အများအပြားကိုလည်းနာမည်ပြက်စီးရင်မှာထည့်သွင်းလိုက်ပါတယ်။ရုရှားရဲ့အဓိကစစ်ဘက်ဆိုင်ရာစက်မှုလုပ်ငန်းတွေကိုလည်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကပိတ်ဆို့တံခတ်လိုက်ပါတယ်။တပြိုင်နက်တည်းမှာပဲရုရှားစစ်ပစ္စည်းတချို့မှာအသုံးပြုနေတဲ့အမေရိကန်တုတ်စစ်ပစ္စည်းတချို့နဲ့နည်းပညာဆိုင်ရာတင်ပို့မှုတွေကိုလည်းအမေရိကန်ကုသရေးဝန်ကြီးဌာနကရပ်ဆိုင်းလိုက်ပါတယ်
ရုရှားဘက်ကနျူကလ িয়ার လက်နက်တွေအသုံးပြုလာရင်ဖြစ်လာမယ့်အကျိုးဆက်တွေနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြည်ပထောက်လှမ်းရေးအခြေအကဲကိုအသိပေးပြောဆိုဖို့အတွက်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဝီလင်စ်ဘန်တာတူရကီကိုရောက်ရှိနေတယ်လို့အမေရိကန်သမ္မတအင်ဗျူရောပြောခွင့်ရကပြောပါတယ်ဖေဖော်ဝါရီလ24ရက်နေ့ယူကရိန်းကိုရုရှားတို့စတင်ကျူးကျော်ပြီးနောက်ပိုင်းအမေရိကန်နဲ့ရုရှားတို့အဆင့်မြင့်အရာရှိများပထမဆုံးအကြိမ်လူသိရှင်ကြားတွေ့ဆုံမှုလည်းဖြစ်ပါတယ်။ CIA အကြီးအကဲဘန်စာရုရှားရဲ့ SVR ပြည်ပထောက်လှမ်းရေးဌာနအကြီးအကဲဆာဂေးနာရှကင်နဲ့တွေ့ဆုံဖို့အတွက်တူရကီနိုင်ငံအန်ကာရာကိုတနင်္လာနေ့မှရောက်ရှိနေတာဖြစ်ပါတယ်။ဘလို့ကိစ္စမျိုးကိုမှညှိနှိုင်းမှာမဟုတ်ကြောင်းယူကရိန်းစစ်ပွဲအရေးပြည်လဲရေးကိုလည်းမဆွေးနွေးကြောင်းအမည်မဖော်တဲ့အင်ဗျူရောပြောခွင့်ရကပြောပါတယ်။ရုရှားကနျူကလ িয়ার လက်နက်တွေအသုံးပြုမှုနဲ့မဟာဗျူဟာမြောက်တည်ငြိမ်မှုကိုထိခိုက်စေမဲ့အန်ဒီယေတွေရဲ့အကျိုးဆက်တွေကိုအသိပေးပြောကြတာဖြစ်ကြောင်းပြောခွင့်ရကပြောပါတယ်။အမေရိကန်နိုင်ငံသားတွေကိုမတရားဖမ်းထားတဲ့ကိစ္စတွေကိုလည်းပြောမယ့်အကြောင်းသူကပြောပါတယ်။ယူကရိန်းအနီးတဝိုက်မှာတပ်အင်အားတိစောက်မှုနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ကိုသတိပေးတမ်းမြစ်ဖို့အတွက်2021ခုနှစ်နှစ်ကုန်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးဟောင်းဖြစ်တဲ့လက်ရှိ CIA အကြီးအကဲဘန်စ်ကိုမော်စကိုကိုဆစ်လွတ်ခဲ့တာပါ။ဒါပေမဲ့အခုခီးစဉ်အတွင်းမှာတော့ CIA အကြီးအကဲကယူကရိန်းစီရေးပြည်လဲရေးအလားအလာကိုမဆွေးနွေးဘူးလို့လည်းပြောခွင့်ရကပြောပါတယ်ရှင
်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာနိုင်ငံတောင်ပိုင်းကလွတ်မြောက်ခွာစားကာဆန်မြို့ကိုတနင်္လာနေ့ကရောက်ရှိလာပြီးတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ဒါအပြင်မိမိတို့ယူကရိန်းနိုင်ငံဟာငြိမ်းချမ်းရေးအတွက်အစဉ်အသင့်ရှိကြောင်းနဲ့ငြိမ်းချမ်းရေးဟာကျွန်တော်တို့တနိုင်ငံလုံးအတွက်ဖြစ်ပါတယ်လို့ပြောပါတယ်။ဒေသရင်းမျိုးတော်ဖြစ်တဲ့အဲဒီကာဆန်မျိုးကိုရုရှားတပ်တွေကယူကရိန်းနိုင်ငံကိုစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလဝန်းကျင်လောက်ကသိမ်းယူခဲ့ပြီးတဲ့နောက်အခုလိုပြန်လည်ဆုတ်ခွာခဲ့တာဖြစ်ကြောင်းရုရှားသမ္မတဗလာဒီမာပူတင်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြုလုပ်တဲ့ G20 ဆက်မှုဖွံ့ဖြိုးပြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒါဟာယူကရိန်းနိုင်ငံအတွက်ကြီးမားတဲ့အောင်ပွဲဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။ကျွန်တော်အနေနဲ့ဘာမှလုပ်မပေးနိုင်ပေမဲ့ယူကရိန်းတပ်ဖွဲ့တွေပြည်သူတွေရဲ့ရဲစွမ်းတက်သည့်ဆုံးဖြတ်ချက်နဲ့လှုပ်ဆောင်နိုင်မှုတွေကိုအားပေးပါတယ်။သူတို့တွေတကယ်ကိုအံ့ဩလောက်အောင်စွမ်းဆောင်နိုင်ကြပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းယူကရိန်းနိုင်ငံကိုထောက်ခံအားပေးနေတဲ့မိမိတို့အနောက်မဟာမိတ်တွေအနေနဲ့စစ်ပွဲပြီးဆုံးရေးအတွက်သဘောတူညီချက်တွေရရှိအောင်အတင်းအကျပ်ဖိအားပေးမှာမဟုတ်ပါဘူးလို့လည်းသူကပြောပါတယ်။ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုယူကရိန်းပြည်သူတွေရဲ့သဘောတူညီချက်မပါဘဲနဲ့တော့ဘာမှဖြစ်လာမှာမဟုတ်ပါဘူးလို့သူကပြောပါတယ်။ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကလည်းစောင်းရာသီဝင်ရောက်လာတော့မှဖြစ်ပြီးယူကရိန်းနဲ့ရုရှားအကြားစစ်ပွဲအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့ထောက်လှမ်းရေးသတင်းတွေကိုအခြေခံပြီး Twitter မှာတင်းလာနေကရေးသားလိုက်ပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်အသံမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရောကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးညီလာခံကိုရုရှားရဲ့အဆင့်မြင့်ဆုံးအရာရှိဖြစ်တက်ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကပေါင်းပီထိုနဲ့တီရှပ်ဝတ်ပြီးသူကျမ်းမာကြောင်းဗီဒီယိုတစ်ခုထဲမှသက်သေထူထားပါတယ်အင်ဒိုနီးရှားနိုင်ငံဘာလီကိုရောက်လာပြီးနောက်ဆေးရုံတက်ရတဲ့ဆိုတဲ့သတင်းတွေဖော်ပြကြပြီးနောက်မှာရုရှားနိုင်ငံခြားရေးဝန်ကြီးကအခုလိုသက်သေပြတာဖြစ်ပါတယ
်ဖရနာရှိုပရက်ဇီဒန့်တိုဂျီလက်10ပြီးချ
က်ချမရေးဆစ်ဆေးဖို့အတွက်လာဗရော့ကိုဆေးရုံကိုခေါ်ဆောင်သွားခဲ့ရကြောင်းနိုင်ငံရေးဆိုင်ရာနဲ့ဆေးရုံဆိုင်ရာတာဝန်ရှိသူတွေကိုကိုးကားပြီးတင်းနှလာနေကသတင်းဖော်ပြခဲ့ပြီးနောက်မှာနိုင်ငံခြားရေးဝန်ကြီးလာဗရော့မကျန်းမာမာဖြစ်မနေကြောင်းသက်သေပြဖို့အတွက်နိုင်ငံခြားရေးဌာနပြောခွင့်ရမြို့သမီးမာရီယာဇာခာရိုဘာကဗီဒီယိုတစ်ခုကိုတင်ခဲ့တာဖြစ်ပါတယ်အကြည့်အကျဲလိမ့်လည်ထားတဲ့သတင်းအဖြစ်ပြောခွင့်ရမြို့သမီးကပြောဆိုခဲ့ပေမဲ့လည်းသတင်းတွေကဖော်ပြချသလိုအသက်82နှစ်အရွယ်နိုင်ငံခြားရေးဝန်ကြီးဆေးရုံကိုရောက်သွားခဲ့သလားဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မှတ်ချက်မပေးပါဘူးရှင်
တရုတ်နိုင်ငံကမြို့ကြီးအတော်များများမှာကိုဗစ်ကာယောဂါပိုးရှိမရှိပုံမှန်ဆန်းသစ်ဆေးမှုတွေကိုအာဏာပိုင်တွေကတနင်္လာနေ့ကရပ်ဆိုင်းလိုက်တဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်နေကြပါတယ်။ကိုဗစ်ကူးစက်မှုတွေဇက်တိုက်မြင့်မားလာစဉ်မှာပဲအာဏာပိုင်တွေကတင်းကျပ်တဲ့အစီအမံတွေကိုဖိလျှော့ပေးတဲ့ကြေညာချက်တွေထုတ်ပြန်ပေးခဲ့ပြီးတဲ့နောက်ရဲအတန်းကြာမှာအဲ့ဒီလိုရပ်ဆိုင်းလိုက်တာပါ။ဆန်းသတ်မှုတွေရပ်ဆိုင်းတော့မယ်လို့အစိုးရမီဒီယာတွေကကြေညာလိုက်တဲ့အတွက်နိုင်ငံမြောက်ပိုင်းကစီဇာဝမ်းမြို့မှာဆိုရင်ကျောင်းသားမိဘတွေကသူတို့ကလေးတွေကိုကူးစက်မှာစိုးရိမ်ပြီးတွားကြိုက်တာနားကြိုက်တာအကြောင်းပြပြီးကျောင်းမလွတ်ဖက်ခွင့်တိုင်တာတွေလည်းရှိကြပါတယ်။နိုင်ငံတဝန်းဗန္ဒာရေးကုန်ကျမှုတွေပုံမှန်များပြားလာတဲ့အတွက်ကြောင့်တရုတ်နိုင်ငံအရှေ့မြောက်ဒေသကရန်ကြီးနဲ့ဟီဖီမြို့အပါအဝင်တချို့မြို့တွေမှာလည်းပုံမှန်ကိုဗစ်ကာယောဂါပိုးရှိမရှိစမ်းသပ်တာတွေကိုရပ်ဆိုင်းတော့မယ်လို့ကြေညာထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားအတုံးညာတဲ့အနောက်တောင်ပိုင်းကနေဆက်လမ်းကြောင်းကိုပြန်မဖွင့်ခင်မှာပါကစ္စတန်လုံခြုံရေးအဆောင်ကိုတတ်ဖြတ်ခဲ့သူအဖြစ်တန်တရားရှိထားသူကိုတာလီဘန်အစိုးရဘက်ကလွှဲပြောင်းပေးဖို့ပါကစ္စတန်ကတောင်းဆိုပါတယ်။တာလီဘန်လုံခြုံရေးအဆောင်ကပါကစ္စတန်ဘက်ကိုဖျက်ပြီးနေဆက်တပ်ဖွဲ့တွေကိုပစ်ခတ်ခဲ့တဲ့တင်းနှင်းကနေနေမှာပဲဘလူချစ်စတန်ပြည်နယ်ရင်းကချမ်းမန်းဂိတ်ကိုပါကစ္စတန်အနာပိုင်တို့ကပိတ်လိုက်တာဖြစ်ပါတယ်ရှင်
။ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ ISF ကနှစ်စဉ်ချီးမြှင့်တဲ့သတင်းလွတ်လပ်ခွင့်ဆုအတွေ့ကဘာတဝမ်းကသတင်းသမားတွေတဲကရွေးချယ်တဲ့စကားတင်15ဦးစီးရင်ထဲမှာမြန်မာနိုင်ငံကအကျဉ်းချခံရတဲ့သတင်းသမားကိုဟန်သာငိမ့်လည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းတလအကြာမှာဖမ်းဆီးခံခဲ့ရတဲ့ကမာရွတ်မီဒီယာသတင်းဌာနပူးတွဲတီထောင်သူကိုဟန်သာငိမ့်ကို ISF သတင်းလွတ်လပ်ခွင့်အတွက်ရဲစွမ်းတတ္တိစုရှင်စကားတင်စီးရင်ထဲမှာရွေးချယ်ထားတာပါ။ကိုဟန်သာငိမ့်နဲ့အတူမနစ်မလ9ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ကမာရွတ်မီဒီယာကအမေရိကန်နိုင်ငံသားကိုနေတမောင်ကိုတော့ဂျွန်လ14ရက်နေ့မှာပဲစွဲချက်တွေပြန်လဲရုပ်သိမ်းပြီးမြန်မာနိုင်ငံကထွက်ခွာခွင့်ပြုခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွေကိုတော့မတင်ပြထိုင်တဲ့ကုခေမောင်စုံမင်းတို့တင်ပြခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။မြန်မာနိုင်ငံထဲအခုနှစ်ခီးသွားရသည်မှာပြပကကဘာလက်ခီးတဲ့ဝင်ရောက်မှုနေပေမဲ့လို့ပြည်တွင်အပန်းဖြေခီးသွားသူတွေကန်းချီနဲ့ပကံသေးသာစီလက်ပတ်ကြတာများတယ်လို့ခီးသွားလုပ်ငန်းလုပ်ကိုင်သူတွေကပြောပါရယ်နိုင်ငံခြားသားအဲ့တွေကတော့ခုနိုဝင်ဘာလဆမ်းမိုင်းကစပြီးတော့မြန်မာနိုင်ငံထဲကတချို့တလေအလက်ပတ်ရောက်လာတယ်လို့ပြောပါရယ်ခီးသွားရသည့်အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုရဲမွန်ပြောပြထားပါရယ
်မိုးရင်းကာလအကုန်အခုနှစ်ပွင့်လင်းရသည်မှာကန်းချီဒေသတွေဖြစ်တဲ့ချောင်းသာငပလီနဲ့ငွေဆောင်ကန်းကျွေတွေစီအပန်းဖြေခီးသွားရောက်လဲပက်ကြတာများပါတယ်။ပကံဒေသနဲ့မြန်မာပြည်အထက်ပိုင်းမန္တလေးပြည်ဦးလွင်ကလောတောင်ကြီးဒီလိုအေးပိုင်းဒေသတွေစီလည်းပြည်တွင်းခီးတွေတွေလဲပက်ကြတာများတယ်လို့ခီးသွားလုပ်ငန်းလုပ်ကိုင်သူတွေကပြောပါတယ်။ဒီနှစ်ထဲမှာပြည်တွင်းခီးသွားတွေကအဓိကအားထားမျှော်လင့်နိုင်တဲ့အခြေအနေရှိနေပြီးပြည်ပကနေလာရောက်လဲပက်တဲ့ခီးသွားဧည့်သည်တွေကတော့နိုဝင်ဘာလတည်းစရှိနေပေမဲ့နည်းနေသေးတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနောင်နောင်ဟန်ကပြောပါရယ
်မိုးရင်းလုံးကတော့မှန်းထားတာဒီဖွင့်ပေးလိုက်တယ်ဒါဖွင့်လင်းရသည်မှာအများကြီးပြန်ဝင်လာလိမ့်မယ်လို့မျှော်မှန်းနေပေမဲ့ကျွန်တော်တို့မျှော်မှန်းသလောက်မဝင်လာသေးဘူးပေါ့နော်အထူးသဖြင့်အပန်းဖြေခီးတဲ့မျိုးဝင်လာတာမရှိသေးဘူးစီးပွားရေးအဲ့ business traveler တော့ပြန်ဝင်လာတာတွေ့ရတယ်ဒါမဲ့ဒီအပန်းသိခီးသွားတွေကအောက်တိုဘာလတလလုံးဝင်ရောက်လာတာသိမတွေ့ရအောင်လေအခုနိုဝင်ဘာလမှာစပြီးတော့အားယူပြီးတော့ပြန်လာတယ်ပုံမှန်အဖြစ်ဆိုရင်လည်းဒီပြပခီးသွားတွေကနိုဝင်ဘာလဆိုမြင့်တက်လေးရှိတယ်ဒီဇင်ဘာလဆမ်းပိုင်းတော့တက်ပြီးတော့ဒီဇင်ဘာလပုံပေါ့နော်ခရစ်စမတ်နဲ့နယူးယားအချိန်ဆိုလို့ရှိရင်ဒီပြပခီးသွားတွေကျသွားလေးရှိတယ်ပုံမှန်အဖြစ်ပေါ့နော်တလပိုင်းအကုန်လောက်ကနေ2လပိုင်း3လပိုင်းလောက်အထိပိုများတယ်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်ပုံမှန်ရဆိုလဲဒီနိုဝင်ဘာခီးသွွားတဲ့အတွက်ဒီလာလေမှာအခုခီးသွွားလေပြန်ပြီးတော့တက်လာတဲ့သဘောရှိတယ်ပြပခီးသွွားပေါ့နော
်ပကံမန္တလေးတောင်ကြီးအင်းလေးဒီခီးစဉ်တွေကိုပြပခီးသွွားတွေလဲပတ်တာများပါတယ်အရင်ကလို့ခီးသွွားရသည်မှာအုပ်စုလိုက်ရောက်လာပြီးလဲပတ်တာမျိုးမဟုတ်ပေမဲ့ဝင်လာသူအချို့အတွက်ပြည်တွင်းခီးစဉ်တွေကိုသွားလို့ရသလောက်စီစဉ်ပေးရတာမျိုးလည်းရှိတယ်လို့ဦးနောင်နောင်ဟန်ကပြောပါတယ
်ခီးစဉ်တွေကအရင်ကလို့တော့ကြက်ကြက်ပြန့်ပြန့်တော့ဒီသွားလို့တော့မရတော့ဘူးဒါပေမဲ့လည်းဒီရန်ကုန်ကနေပကံမန္တလေးပေါ့နော်အဲ့ဒီတစ်ဆင်နောက်တစ်ခါတောင်ကြီးအင်းလေးဟိုသွားကြတာများတယ်အင်းလေးအထိပေါ့နော်အရင်ကဆိုရင်တော့ကလောပင်တရားထိသွားမှာအခုလိုပင်တရားသွားတဲ့ခီးစဉ်တွေပါလေဆိုလို့ရှိရင်ဒါရက်ဆိုင်သွားတယ်ပေါ့လေအဲ့လိုပြောလို့ရတယ်အဲ့တော့ဆန်းပြီမှာအရင်ကတော့5-6ရက်နေတဲ့ခီးစဉ်တွေကဟိုတ냐ကြီး နှစ်ညအီလောက်လေးပြအများဆုံးဖြစ်သွားတာပေါ့လေဟုတ်ခီးစဉ်နေပို့တိုးသွားပါလေခင်ဗျဟုတ်
နိုင်ငံခြားခီးသွားတွေအရင်ကတွားရောက်လေပတ်လေးရှိတဲ့မြန်မာနိုင်ငံတွင်ကအပန်းဖြေခီးစဉ်တွေလည်းလက်သလောဖြစ်ပွားနေတဲ့လက်နက်ကင်ပြိပခနဲ့စီးရဲတင်းမာမှုလုံခြုံရေးတင်းကျပ်မှုအခြေအနေတွေကြားတိတ်ပြီးမျှော်လင့်ချက်မရှိဘူးလို့ခီးသွားလုပ်ငန်းလုံခြုံရေးတချို့ကလည်းခံမှန်းကြပါတယ်ခီးသွားဒေသတစ်ခုဖြစ်တဲ့ဗကန်ကိုတော့အခုရက်တွေမှာလာရောက်လေပတ်သူပုံမှန်ပြန်ရှိလာပြီလို့ဒေသခံတွေကပြောပါတယ်ဒါပေမဲ့လည်းဒီအခြေအနေဟာကိုဗစ်ကပ်ရောဂါမတက်ငင်ကာလနဲ့နှိုင်းယှဉ်ရင်တော့ဧည့်သည်ဝင်ရောက်တာက20ရာခိုင်နှုန်းလောက်သာရှိသေးတယ်လို့ပြောပါတယ်။ခီးသွွားဧည့်သည်တွေကိုအဓိကအားထားပြီးလောက်ကင်စားတောက်ရတဲ့ပုဂံဒေတာရဲ့အခြေအနေကိုဒေတာကန်သူကအခုလိုပြောပါတယ်
။ကျွန်တော်တို့ပုဂံတို့ပုဂံသားတွေကဟိုပတ်သက်အရင်ရှိတဲ့လူတောင်မှဧည့်သည်မရှိလို့ရှင်ဟိုတယ်ရန်နာရာတို့ဘော်လူးရေရန်နာရာတို့ပေါ့နော်။ဒီအလုသမားတွေကိုနားခိုင်းရတာမျိုးတွေပေါ့နော်။အဲ့လိုမျိုးတွေရှိရဲ။ပြောမယ်တကယ်ပြောချင်တာမင်းကဘာလဲဆိုရှင်ဧည့်သည်မရှိလို့ရှင်ဒီတကယ်တတိယတောင်မှအဆင်မပြေကြဘူးဘောနော်အဲကျွန်တော်တို့အခြေခံလူရန်သားရေမပြောနဲ့အခြေခံလူရန်သားရေဆိုတာကကျွန်တော်ဘယ်လိုပြောပြရမလဲဧည့်သည်လေးရှိမှပဲကျွန်တော်တို့အတွက်ဟွန်ငွေလေးဆိုတာရှိမှစားတော့လို့ရတာပထမကိုပဲဖြစ်တော့ဆိုလို့ရှိရင်ပဲဗီဇာတို့ဝတ်တည်လေးအပေါင်းကြီးထုတ်လိုက်တဲ့ပဲဗီဇာအခွင့်နေလေးမတုတ်စားရဲအချိန်တောင်ချစ်ဘူးရယ်ဘောနော်ဟိုဖရားဖူးပါလို့လေအရင်ခီးထွက်ပါလို့လေမှတ်လိုက်တွင်းကြမှာဒါပေမဲ့ဒေတာကန်တွေအတွက်ကတော့ဒီလိုမျိုးလေးနေနေလေးလာပေးတာဒေတာကန်တွေကိုလှုပ်ကျွေးနေတယ်လို့ပဲပေါ့အဲ့လိုမျိုးလေးပေါ့
နိုင်ငံကြီးမတည်ငြိမ်တာကြောင့်အထူးကိစ္စဆုံးလုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းနဲ့တခုအပါဝင်ဖြစ်တဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြကြပါတယ်ကက်ယောဂဘေးကြောင့်တနီးယာကနေတနီးယာသွာလာခွင့်တွေကန့်သက်ခံရတာကနေပြည်တွင်းခီးသွွားလုပ်ငန်းတွေလည်းလုံးဝရပ်နားခဲ့ရတဲ့အခြေအနေရှိခဲ့ပါတယ်အခုနှစ်ဧပြီလကစပြီးပြည်တွင်းခီးသွွားတွေလဲပတ်တာရှိပေမဲ့ကယောဂကာလမတိုင်ခင်2019ခုနှစ်ဧပြီလနဲ့နှိုင်းယှဉ်ရင်တော့ဆယ်ရာခိုင်နှုန်းလောက်သာရှိတယ်လို့ခီးသွွားလုပ်ငန်းရှင်တွေရဲ့စီးရင်အရာသိရပါဗျ။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကတော့နိုင်ငံခြားဧည့်သည်တွေမြန်မာနိုင်ငံနဲ့အပန်းဖြေခီးသွွားလာနိုင်မှုပြည်ဝင်ခင့် Tourist Visa ကိုအခုနှစ်ဧပြီလဒုတိယပတ်ကစပြီးရှောက်ထားခွင့်ပြုခဲ့ပါတယ်ခင်ဗျာ။
ကိုရဲမောင်မရှင်ခုတော့ထိုင်းဘက်ကသတင်းဆက်ရအောင်ပါထိုင်းနိုင်ငံဘက်ကောင်မျိုးတော်မှာဒီသတင်းပါနောက်ပိုင်းကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံအတွဲအာဏာပိုင်တွေလုံခြုံရေးပြင်ဆင်နေပါတယ်ဘန်ကောက်မြို့တော်မှာသာမကနေဆက်ဒေသတွေမှာလည်းမြန်မာနိုင်ငံသားတွေအပါအဝင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်သူတွေဖမ်းဆီးတာတွေနေရပြန်ပို့တာတွေလည်းရှိနေပါတယ်မအေးမှသတင်းပေးပို့ထားပါတယ်ရှင
်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ဆွေးနွေးပွဲကိုနိုဝင်ဘာလ18ရက်နေ့နဲ့19ရက်နေ့တွေမှာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမှာဖြစ်ပါတယ်။ကျင်းပမယ့်ရက်မတိုင်ခင်မှာထိုင်းနိုင်ငံအတွင်းလုံခြုံရေးကိုတင်းကျပ်ထားပြီးအဖမ်းအဆီးတွေများနေတယ်လို့နိုင်ငံတကာကတက်ကြွလှုပ်ရှားသူတွေကိုလည်းပြည်ဝင်ဝင့်နေစီစစ်နေတယ်ဆိုပြီးအလို့သမားရေးလှုပ်ရှားသူ FET အဖွဲ့ကအမှုဆောင်ဒါရိုက်တာဦးထုချစ်ကပြောပါတယ
်။ဒီလုံခြုံရေးအကြောင်းပြချက်နဲ့ဖမ်းဆီးတာတွေကျွန်တော်တွေ့နေရတယ်အစ်ကိုလည်းကြတော့ဖမ်းပြီးတော့ပြန်ခူတာပေါ့သူကအကြောင်းပြပြီးတော့တချို့ကျတော့လည်းအခုဖမ်းတဲ့စီးရလူအများစုကတော့ကျွန်တော်မြန်မာတွေကျတော့ဟိုလက်မှတ်မရှိတာပေါ့အဲ့လိုမျိုးနိုင်ငံသားတွေကိုစီစစ်ရင်းနဲ့ကျွန်တော်တို့လက်မှတ်မရှိရဘူးလက်မှတ်မရှိတဲ့အမှုနဲ့ပဲဟိုဖမ်းပြီးတော့ကျွန်တော်တို့ဦးကြီးစိုက်အချုပ်ခံနေပို့တယ်အဲ့ဒီမှာအခုသူတို့ရဲ့ဒီစီးပွားရေးဒီအာရှ Pacific ဒီစီးပွားရေးဒီလာကမာတော့သူတို့ကအစ်တနာမဖြစ်အောင်ပေါ့နော်ဒီအလို့သမားရေးကျွန်တော်လှုပ်ရှားသူတွေကျွန်တော်နိုင်ငံကကကျွန်တော်တို့လူ့သမားရေးဆောင်ရွက်တဲ့လူတွေကိုလည်းအဲ့လိုပြည်ဝင်ခွင့်နေတာစီစစ်တာမျိုးတွေကျွန်တော်တွေ့ရတယ်
တိုင်းဆိုရကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေဆန္ဒပြတာတွေမလုပ်ကြဖို့တားမြစ်ထားတယ်လို့သူ့ကိုတော့သတိပေးမှုတွေရှိတယ်ဆိုပြီးဦးထုချစ်ကပြောပါတယ
်ကိုလိုနဲ့ပတ်သက်တဲ့ဒီထိုင်းအနာပိုင်တွေကတော့သတိပေးနေတယ်နိုင်ငံရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေအဲ့ထိုင်းနိုင်ငံထဲမှာဖြစ်တဲ့ကိစ္စတွေကိုတက်နိုင်စိုးနဲ့ရှောင်မှုဟိုထိုင်းဆိုအနေနဲ့သူဒီနိုင်ငံဟိုမျက်နှာပြက်နိုင်တဲ့ဟိုချိုးလုပ်ငန်းတွေဟိုကိစ္စတွေဖြစ်လာလို့ရှိရင်တော့သူတို့အနေနဲ့ဖန်ကြီးကြီးမှုတွေဟိုလုပ်ပြီးတော့ဒီကိုနိုင်ငံကိုပြန်ပို့မဲ့အစီအစဉ်တွေရှိတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့တတိပေးတာမျိုးတွေတော့ရှိပါတယ
်ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာလည်းအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ဆွေးနွေးပွဲကိုဆန္ဒပြတာတွေမလုပ်ဖို့အတွက်ထိုင်းအနာပိုင်တွေကတတိပေးမှုတွေလုပ်ထားတယ်လို့လည်းရေးသားထားပါတယ်
ဒီတိုင်းကျွန်တော်တို့လူမှုကြီးကြပ်ရေးဟိုတာဝန်ကဘူချုပ်ကျောက်ကပြောတော့အခုဒီသူတို့ရဲ့စမက်ဒီအခုလုံးမဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကျွန်တော်တို့ရိုးရိုးစံထားဖြစ်မှုတွေလုပ်ရဆိုရင်ကျွန်တော်တို့မေးခွန်းမေးမယ်ပြီးလို့ရှိရင်ကျွန်တော်တို့အဲ့လိုပေါ့ကောနော်မေးခွန်းတွေမေးမယ်ပြီးလို့ရှိရင်ပြန်ပို့မယ်ဒီသူတို့ ဟိုပြောထားတဲ့တို့ဖြစ်တယ်အဲ့တော့ကိုယ်လည်းပြီးခဲ့တဲ့လကျွန်တော်တို့ဆယ်ရက်ပေါ့နော်ဒီအောက်တိုဘာ10ရက်နေ့ကနေစပြီးတော့ပြီးခဲ့တဲ့အခုဟိုစနေငွေနေ့ကြီးခံထားတဲ့နိုင်ငံသားသားကပထောင်ကျော်လောက်ရှိပြီဆိုတဲ့ဟာမျိုးလည်းတို့ပြောထားတယ်နောက်ဒီကင်းပြည့်တဲ့ဟိုဥစားပေါ့နော်ဒီကွယ်နေတဲ့ဆက်ပို့တဲ့လူတော်မှ2000လောက်ရှိတယ်ဆိုတို့သတင်းစာတွေမှာသူတို့တွေ့ရပါတယ်
ထိုင်းနယ်စပ်တွေမှာလည်းအဖမ်းအဆီးတွေရှိနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌအူမိုးကျိုးကလည်းပြောပါတယ်
တော်ဝင်တက်မလို့ဦးစီးပြီးတော့ငွေကြေးဆောင်တက်တယ်မှုခင်းရဲတက်ဖွဲ့လဝကအဲ့လိုအဖွဲ့စုပါဝင်တဲ့အဖွဲ့တွေကနေပြီးတော့ထိုင်းနိုင်ငံတော်မှာရှိတဲ့နိုင်ငံသားတွေကိုအနိကဆောက်ကြည့်နေတယ်အထူးသဖြင့်ဖြစ်ပြောင်းလို့သားဒီဂျားတွေမှာရှိနေတဲ့လူကုန်ကူးမှုတွေမူရေးစေဝါကြောင့်ဝယ်ဖောက်ကားပြည်နဲ့တုံးဆွဲမှုတွေလက်လက်နဲ့ဆက်ဆက်ပတ်သက်မှုရှိသလားအကြမ်းဖက်မှုနဲ့ဆက်ဆက်ပတ်သက်မှုရှိလားအဲ့ဒါတွေအနိကဆောက်ကြည့်နေတယ်အဲ့တော့တနည်းကိုခမန်းကြီး40-80ဒီဆိုင်နိုင်ငံမြောက်ပိုင်းရေစပ်မြို့ဖြစ်တဲ့ဒီနေ့တော့မဖမ်းဆိုင်နေရတော့ကျွန်တော်တွေ့ရတယ်
။ထိုင်းဆိုရကတော့ Queen City Kit Conversion Center အပါအဝင် APEC နဲ့တက်ဆိုင်တဲ့နေရာတွေမှာဆန္ဒပြပွဲတွေခွင့်မပြုဖို့လမ်းများပိတ်ပြီးလုံခြုံရေးတွေတင်းကျပ်ဖို့အမိန့်ထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမပါရှင်။ခုတော့တဘာဝပတ်ဝန်းကျင်သတင်းဖတ်ကြည့်ရအောင်ပါ။ပင်လယ်သဘောတရားတွေဟာလူတွေရှူရှိုက်တဲ့လေတူကိုဖန်တီးပေးတဲ့အပြင်ကမ္ဘာဥတုရာသီကိုပုံမှန်လည်ပတ်စေပြီးတော့စားနပ်ရိက္ခာတွေလည်းဖြည့်တင်ပေးတဲ့ဒါတွေမှာကအရေးကိုပါတန့်စင်စေပါတယ်လူတွေကအခုလိုအကျိုးပြုနေတဲ့ပင်လယ်သဘောတရားရေပင်တဲ့ပလတ်စတစ်အမိုက်မျိုးစုံရေစီးကြောင်းကြီးတွေနဲ့ဝင်ရောက်စီးဆင်းလာနေတဲ့အတွက်ပင်လယ်ရေတုညံ့ညံ့မှုတွေဆိုးသက်သက်ဆိုးလာနေပါတယ်တမိနစ်ကိုကုန်ကားတစ်စီးစာလောက်ထိန်းချုပ်ရှိပင်လယ်ထဲရောက်လာနေတဲ့ပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းနိုင်ရေးမဖြစ်မနေလိုက်နိုင်ရမယ့်ပြည်ထောင်ချက်တွေရေးဆွဲအကောင့်ထဲပေါ်နိုင်ဖို့ကုလသမဂ္ဂဦးဆောင်တဲ့ကော်မတီမှာမြန်မာလူငယ်တချို့လည်းပါဝင်ဆောင်ရွက်နေပါတယ်ဆက်ပြီးတော့ရှုစားနာစင်ပါရှင်ကပတော်ရင်တရိတ်ဆန်ထိန်းသိမ်းဆောင်လျှောက်ရေးရမုံငွေအဖွဲ WWF နဲ့ကုလသမဂ္ဂအပါအဝင်သိပ္ပံပညာရှင်အတိုင်းအဝိုင်းကထုတ်ပြန်ထားကြတဲ့အစီရင်ခံစာရဲ့အရ2050ပြည်လွန်တဲ့အရာမှာပင်လယ်သမုဒ္ဒရာထဲငါးအကောင်ရေတွေထဲပလတ်စတစ်စတွေပုံများမဲ့အခြေအနေကိုဆောက်ရောက်နေပါပြီ။ပင်လယ်ရေတွေထဲမှာပလတ်စတစ်အမုံအမွှားတွေအဆမတန်များလာတာကြောင့်ဇီဝကေယစနစ်ပျက်စီးတဲ့နေရာတွေပိုတိုးလာနိုင်တာကိုလည်းသတိပေးထောက်ပြနေကြပါတယ်။မြစ်တွေချောင်းတွေထဲမှာပဲဖြစ်ဖြစ်ပင်လယ်သမုဒ္ဒရာတွေထဲမှာပဲဖြစ်ဖြစ်မြေရုထဲမှာပဲဖြစ်ဖြစ်ပလတ်စတစ်အမိုက်တွေကနှစ်ပေါင်းရာချီရှည်နေတတ်ပါတယ်။တစ်ခါသုံးပလတ်စတစ်ပစ္စည်းမျိုးစုံဟာလူသားတွေအတွက်အသုံးသဲ့ပေမဲ့လို့စွန့်ပစ်လိုက်တဲ့အခါမှာတော့သူ့တဘာဝအတိုင်းဆွေးမြေပျက်စီးဖို့တော့မဖြစ်နိုင်သလောက်ပဲလို့ကုလသမဂ္ဂသိပ္ပံပညာရှင်တွေကပြောပါတယ်။ပလတ်စတစ်အများစုကလုံးဝပျက်စီးပျောက်ွယ်သွားတာမျိုးမဟုတ်ပဲတင်းငယ်လွန်းတဲ့အပိုင်းအစားအမုံအမွှားလေးတွေအဖြစ်ပြောင်းလဲသွားပါတယ်။အဲ့ဒီလိုသင်းငယ်လာတဲ့ပလတ်စတစ်အစအနာတွေကိုလေတူတဲကသင်းလူသားတွေရဲ့အဆုတ်ကြောက်ကနဲ့တရရွတ်အပြင်အသေးတွေထဲရောက်လာတာကိုတွေ့နေရပြီလို့တဘာဝပတ်ဝန်းကျင်ဆိုင်ရာကုလသမဂ္ဂအစီအစဉ် UNEP ကပြောပါတယ်။ဒါကြောင့်လဲပလတ်စတစ်အမိုက်တိုက်ဖျက်ရေးမဖြစ်မနေလိုက်နာကြမယ်ပြဋ္ဌာန်းချက်တရအကောင့်ထဲပေါ်နိုင်အောင်လို့ကုလသမဂ္ဂကဦးဆောင်ကြိုးပမ်းနေတာပါ။UNEP အတီမပြုမြန်မာ Youth Environment Assembly အဖွဲ့တည်ထောင်သူတူဖြစ်တဲ့ကိုဟင်းထက်ဦးဟာမြန်မာနိုင်ငံတွင်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပလတ်စတစ်အမိုက်တိုက်ဖျက်ရေးလုပ်ငန်းတွေလုပ်ကိုင်နေသူဖြစ်ပါတယ်။ပြည်ရင်းကစီရေးနိုင်ငံရေးလူမှုရေးစီးပွားရေးအခြေအနေအရာကြောင့်ကမ္ဘာသဝန်းကလူငယ်တွေနဲ့တန်းတူမြန်မာလူငယ်တွေလှုပ်ရှားခွင့်မရဘူးလို့သူက VOA ကိုအခုလိုပြောပါတယ်
။မြန်မာနိုင်ငံလက်ရှိအခြေအနေအရကတော့အကုန်လုံးပါဖြစ်တယ်ဗျ။ဟိုတော့ရောပြောနေတယ်။ရောပြောနေရဆိုတော့ပြောရနေမှာဟိုလူငယ်တွေကတေချာပေါက်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဆိုးရိမ်ပူပန်မှုကတော့ရှိနေတယ်။ဒါပေမဲ့ဟိုတော့တခြားနိုင်ငံကလူငယ်တွေနဲ့ရှင်လာလို့ရှိရင်ကိုယ့်နိုင်ငံမှာကဒီဝင်းစစ်ကလည်းဖြစ်နေသေးတယ်။ပြီးတော့နေရာဒေသပုံမှုကတော့ကြာတော့ဒီလိုမျိုးဟိုတော့နိုင်ငံရေးရဖိနှိပ်မှုတွေလည်းတော့ရှိနေရဆိုတော့အဲ့လိုဟာတွေနဲ့ပတ်သက်ပြီးလို့ရှိရင်စိတ်ပူမှုတွေရှိတဲ့အခါကျတော့တဘာဝပတ်ဝန်းကျင်ဆိုင်ရာတက်တက် activation လုပ်ဖို့ကြတော့သူတို့အများကြီးကန့်တတ်တယ်အများကြီးရှိဘူးပေါ့ပြီးတော့လွတ်လပ်ခွင့်ပြီးတော့ဟိုလူကြီးတွေကဟိုဒီဟာအတွက်ထောက်ပံ့မှုပေးတဲ့နေရာတွေမှာလည်းအများကြီးအများကြီးတရှိတော့ဟာကြတော့ဒါမဲ့ဟိုချာမီရာတော့လူငယ်ကဟိုပေါ့တတ်နိုင်တဲ့ဘက်ကနေအကောင်းဆုံးစားမယ်ဆိုရယ်စိတ်ပူမှုပါညာဟုတ်
နေရာတကာတွင်းနေရတဲ့ပလတ်စတစ်အမိုက်တွေကရေနေသတ္တဝါတွေကိုရောလူသားတွေရဲ့ကျန်းမာရေးကိုပါထိခိုက်စေသလိုနိုင်ငံစီးပွားရေးတွေကိုပါထိခိုက်စေတယ်လို့ UNEP ကထောက်ပြပါတယ်။တကမ္ဘာလုံးကိုချင်းချောက်နေတဲ့ဒီပြဿနာကိုတကမ္ဘာလုံးစုပေါင်းအားနဲ့တိုက်ဖျက်မှဖြစ်လိမ့်မယ်လို့ကုလသမဂ္ဂကသတိပေးပြောဆိုထားပါတယ်။ဒါကြောင့်လဲ2022ခုနှစ်ဖေဖော်ဝါရီလကုန်လောက်ကနိုင်ရိုဘီမှာကျင်းပခဲ့တဲ့တဘာဝပတ်ဝန်းကျင်ညီလာခံ UNEA မှာကမ္ဘာအကောင်ဆောင်တွေကပလတ်စတစ်အမိုက်ပြဿနာဖြေရှင်းရေးနှီးလန်းရှာခဲ့ကြတာပါ။အဲ့ဒီညီလာခံမှာပဲ Intergovernmental Negotiation Committee INC လို့ခေါ်တဲ့နိုင်ငံတကာညီနိုင်ဆောင်ရွက်ကော်မတီတရားကိုဖွဲ့စည်းခဲ့တာပါ plastic ညညာမှုနဲ့ပတ်သက်လို့တစ်ကမ္ဘာလုံးမဖြစ်မနေလိုက်နာရမယ့်သဘောတူညီချက်တွေချမှတ်လိုက်ရေး INC ကော်မတီကလူငယ်ရေးရဲ့အတန်ကိုပါနားထောင်ပြီးတော့ဆွေးနွေးကြတော့မှာဖြစ်ပါတယ်။ online ကနေညီလာခံတက်ရောက်ဖို့ပြင်ဆင်နေတဲ့ကိုဟိန်ထက်ဦးကတော့မြန်မာလူငယ်ရေးရဲ့အတန်ကိုတင်ပြခွင့်ရရေးစိတ်အားထက်သန်နေပါတယ
်။ရုပ်ရှင်လုံးပြောရလို့ရှိရင်ကျွန်တော်တို့ဟိုဘောနိုင်ငံတကာကျွန်တော်တို့နိုင်ငံရဲ့ဟို support တော့ကျွန်တော်တို့မရခဲ့ပါဘူး။အပြင်ပိုင်းကနေပြီးတော့စူးစမ်းရတယ်။အပြင်မှာအရင်စူးစမ်းတဲ့အခါမှာဆိုရင်တော့ကျွန်တော်အဓိကကတော့ United Nations Environment Programme နဲ့ချိတ်ဆက်ပြီးတော့လုပ်ဖြစ်တယ်။အဓိကကဟိုဗမာနိုင်ငံကလူငယ်တရားအတန်ကဒီ process ထဲမှာပါနေဖို့ဆိုတာတားကြထားခဲ့တယ်။ပြီးတော့ဟိုကိုယ်နိုင်ငံ plastic နဲ့ပတ်သက်ပြီးရှင်လည်းဟိုပြဿနာများတဲ့နိုင်ငံတွေမှာပါတယ်။ပြဿနာများတဲ့ဆွေးနိုင်ငံမှာကျတော့ဟိုဘော waste plastic waste ဟိုလောက rules မရှိဘူး။ပြီးတော့အဓိကက plastic treaty မှာကျတော့ company တွေရဲ့ရိုးစင်းနဲ့ပါလာပြီ community of plastic တွေတို့ဘလို new responsibility ယူမယ်တို့ CS တို့ corporate responsibility ဘလို human rights ပြဿနာရဲ့အများပါလာတဲ့အခါကျတော့ပြည်မနိုင်ငံမှာကဒီဟာကိုထိတ်ဆုံးမှပြစ်ထားဖို့ထိတ်ဆက်ထားဖို့အတွက်အခြေအနေမရှိနေဘူးအဲ့လိုအခါကျတော့ကိုယ်နိုင်ငံကတခြားနိုင်ငံနဲ့ရှင်လို့ရှင်အများကြီးနောက်ကျကြံခဲ့တယ်
INC company ပထမဆုံးညီလာခံကိုနိုဝင်ဘာ28ကနေဒီဇင်ဘာ2ရက်နေ့အထိဥရုဂွေးနိုင်ငံမှာကျင်းပမှာပါUNEP ကထုတ်ပြန်ခဲ့တဲ့ From Pollution to Solution ဆိုတဲ့အစီအခါစာတရက်မှာတော့ရေထုထဲရောက်လာတဲ့ plastic အမိုက်တွေကြောင့်ရေနေတဲ့ဝါတွေသဘာဝဖြစ်စဉ်တွေနဲ့ဥတုရာသီပြောင်းလဲမှုနဲ့တဟဆာတာကြအောင်ပြောင်းလဲနိုင်တဲ့သဘာဝအရေးအသွေးတွေပျက်စီးသွားနိုင်တာကိုလည်းထောက်ပြထားပါတယ်။ဒါဆိုရင်တော့တန်းနဲ့ချီတဲ့လူတွေရဲ့ဘဝရှင်သန်ရသည်ရေးစားနပ်ရိက္ခာလုံလောက်မှုရှိရင်းနဲ့လူမှုဘဝတွေအပေါ်တည်ရောက်လာနိုင်တယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့် plastic အမိုက်တွေဘယ်ကလာသလဲဘယ်မှာအဆုံးသတ်သွားသလဲဆိုတာဘက်ပေါင်းဆောင်ကပတ်ဝန်းအဖြေရှာကြဖို့အရေးတကြီးတိုက်တွန်းတာနဲ့ထွက်လာနေတာလည်းဖြစ်ပါတယ်။ဥတုရာသီညီလာခံ COP27 ကျင်းပရာအီဂျစ်နိုင်ငံကကမ်းခြေတွေမှာစည်တနာဝန်ထမ်းလူငယ်တွေနဲ့ပင်လယ်ကြမ်းမြေတွေမှာရောကမ်းစက်ပေါ်မှာပါ plastic အမိုက်တွေလိုက်ကောက်နေတဲ့ဥရောပသမဂ္ဂဆိုင်ရာအီဂျစ်ထုတ်တန်အမတ် Tobias Cruz ကအခုလိုပြောပါတယ
်။ We've come here to partner up with the Ministry of Environment.
တဘာဝပတ်ဝန်းကျင်ရေးရဝန်ကြီးဌာနကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့အတူအထူးသဖြင့်စေနဝန်ထမ်းလူငယ်တွေနဲ့ဒီကမ်းခြေတွေနဲ့အခြားနေရာတွေကိုကျွန်တော်တို့ရှင်းလင်းနေကြတာဖြစ်ပါတယ်။ plastic ညဉ့်ဉန်းမှုတိုက်ဖျက်ရေးအတွက်အားလုံးစုပေါင်းပြီး plastic အမိုက်တွေကိုရှင်းကြတာပါ။ဒါကဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးနဲ့ဆက်စပ်နေပါတယ်။ဒါကမ္ဘာကြီးရဲ့အနာဂတ်နဲ့လည်းဆိုင်ပါတယ်။ဒါကြောင့်အခုလိုလူငယ်လူရဲ့အတော်များများတွေ့ရတာတိတ်ကိုအားရကျေနပ်မိပါတယ်။
မြန်မာနိုင်ငံအပါအဝင်စွန့်ပစ်အမိုက်စီမံခန့်ခွဲမှုအားနည်းတဲ့တိုင်းပြည်တွေမှာတော့ရေနုံမြောင်းတွေထဲမှာတစ်ခါတုံး plastic အမိုက်တွေပိတ်ဆို့နေတာကိုတွေ့နေရတာပါ။အဲ့ဒီလိုနေရာမျိုးတွေဟာချင်းတွေရင်တွေပေါက်ပေါ်ရနေရာဖြစ်လာပြီးတော့ညဖျားနဲ့သွေးလွန်တုပ်ကွေးလိုရောဂါပိုးတွေပြန့်ပွားစေပါတယ်
။မြန်မာပြည်ကဘာဒုက္ခပြဿနာဖြစ်နေလဲဆိုတော့ plastic နဲ့ပတ်သက်တဲ့အများကြီးရှိနေပြဿနာတွေအများကြီးရှိနေတယ်။တကယ် in-ground data in-ground မှာနေတဲ့ data ရှာအခက်တယ်။ပြီးတော့ဟို plasticဒီမျိုးကြီးတွေမှာဆိုလို့ရှိရင် plastic system ကလူတိုင်းအားလုံးပြည်သူဒါအရင်ဆွဆွဝါဖြစ်တယ်တည်တယ်ဗျအခု2021နောက်ပိုင်းမှာဆိုလို့ရှိရင်ဒီဟိုအမိုက်တိုင်းနဲ့ပြတ်ကိစ္စတွေအစီအကုန်လုံးဟိုကမောက်ကမောက်တွေဖြစ်ကုန်တော့ဒီပြဿနာတွေပြန်ဖြစ်လာတယ်အဲ့တော့ဘာလုံးကဟို plastic treaty နဲ့တူတူရှေ့ကိုပြုတ်ရှေ့ကိုဆက်သွားတဲ့အခါဗမာငြိမ်းနေအောင်ကျွန်တော်တို့လူငယ်အနေနဲ့ဘာလုပ်လို့ရလဲလူငယ်ရဲ့အတန်အနေနဲ့ဒါတော့မျိုးလို့ရတယ်ဆိုတော့ဆွေးနွေးတာမျိုးကိုစားလို့ရပါပြီ။
နစ်စင်ပင်လယ်ရေထူထဲရောက်လာတဲ့ plastic တန်ချိန်က70တန်းအထိတောင်ရှိနေတယ်လို့အဲ့ဒီထဲကတန်ချိန်1.9တန်းလောက်ကတော့မြစ်တွေချောင်းတွေထဲကတဆင့်စီဝင်လာတာလို့သုတေသနပြုလေ့လာခဲ့တဲ့ UNEP ကခန့်မှန်းတွက်ချက်ထားပါတယ်။မြောက်အမေရိကတိုက်ဖက်မှာတော့ Mississippi မြစ်အထက်ပိုင်းနဲ့ Gayoran တဝိုက်ကထောင်နဲ့ချီတဲ့လူမှုအတိုက်အဝိုင်းမျိုးစုံကစေတနာဝန်ထမ်းတွေကို Marine Debris Tracker ဆိုတဲ့ mobile app ကိုတုံးပြီးတော့စစ်တမ်းကောက်ယူခဲ့တာပါ။တောင်အာရှဖက်မှာတော့မဲခေါင်နဲ့ဂင်းကာမြစ်တလျှောက် UNEP ကစစ်တမ်းကောက်ယူခဲ့တာပါ။တဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးနဲ့လူကျန်းမာရေးကိုပါထိခိုက်နေတဲ့ plastic အမိုက်ပြဿနာကိုဥတုရာသီပြောင်းလဲမှုဇီဝကေယစနစ်ပျက်စီးရိုယုံမှုတွေနဲ့တဘာဝအရင်အမြင့်အလွန်အကျွံသုံးချရေးကိစ္စရပ်တွေလိုပဲတန်းတူဆန်းစစ်ဖြေရှင်းဖို့အရေးတကြီးလိုအပ်နေပြီလို့လဲသိပ္ပံပညာရှင်တွေကတိုက်တွန်းနှိုးဆော်နေကြတာလည်းဖြစ်ပါတယ်။ကျမနင်္ဂလာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နေမှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုမနက်6နာရီနဲ့9နာရီထိလိုင်းတော်မီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့တည်င်းထောက်မစုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့တည်င်းထောက်မစုနဲ့စရအောင်ပါ။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ရေးပဋိပက္ခတွေကပြည်သူလူထုရဲ့ရှင်သန်ရက်တည်ရေးကိုပြင်းပြင်းထန်ထန်ရိုက်ခတ်နေပြီးတော့ဒေသခံတွေအုံအိမ်ဆုံးခွာထွက်ပြေးနေကြရသလိုမြို့ပြတွေမှာလည်းစာဝန်တွေရကျက်တဲပြီးတော့ခိုးဆိုးလှုပ်ယှက်မှုတွေများလို့လုံခြုံမှုကင်းမဲ့နေပါတယ်။ရန်ကုန်ကသတင်းထောက်မစုကိုတော့ကိုသားညုံကတင်ဆက်ထားပါတယ်ရှင်။
မနက်ကမှစစ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ပြည်ပခါနဲ့လုံခြုံမှုတွေကြောင့်နေရဆုံခွာထွက်ပြေးနေရသူပေါင်း 1.3 ကျော်ရှိထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းမှုယုံ UNOCHA ရဲ့အစီအစဉ်ဆောင်မှာဖော်ပြထားပါတယ်။အကူအညီလိုအပ်နေသူတွေစီကိုလူသားချင်းစာနာမှုအကူအညီပေးရမှာအဟံတားမရှိပေးနိုင်ရေးအတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေကအာဏာပိုင်တွေစီကိုမကြာခဏတောင်းဆိုနေကြတာပါ။ဒါတွေကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြည်ပခါတွေဖြစ်နေတဲ့ဒေသကပြည်သူတွေရဲ့ဘေးဒုက္ခတွေပါ။လနဲ့ကံပြိပခါမရှိတဲ့မျိုးပေါ်တွေမှာလဲဒေသခံတွေဖူးကနေ့စဉ်ဘဝလုံခြုံမှုကင်းမဲ့နေတယ်လို့ဆိုကြပါတယ်။လူစီကားတဲ့နေရာတွေမှာပျက်စီးလူရခံရတာ၊နေအိမ်ထဲမှာအသက်ခံရတာနဲ့အနုကျန်းစီခံရတာတွေဟာမျိုးပေါ်တွေမှာအခုနောက်ပိုင်းမှာခက်ဆစ်ဆိတ်ဖြစ်လာနေပါတယ်။မှောင်ကြီးမပြိုးခင်နေ့ဘက်အချိန်တွေမှာပါအခုလိုအဖြစ်များနေတာမို့လို့ကိုယ်တိုင်လုံခြုံရေးကိုသတိထားနေကြရတယ်လို့ဒေသခံတွေကပြောပါတယ်။လူအသွားလာများတဲ့ဘတ်စကားမှတ်တိုင်တွေမှာအုပ်စုဖွဲ့အနိုင်ကျင့်ပြီးတော့ပျက်စီးလူယူတာနေပါလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အနုကျန်းစီဓမြတိုက်တာတွေကရန်ကုန်လိုမျိုးလူဦးရေထူထပ်တဲ့မြို့ပြမှာနေ့စဉ်ဒီပါကြုံတွေ့နေရပြီလို့ဒေသခံတွေကပြောပါတယ်။အပြင်သွားချိန်နဲ့နေမှာတယောက်တည်းရှိတဲ့အချိန်တွေဆိုလို့ရှိရင်ကိုယ့်ရဲ့လုံခြုံရေးကိုပို့ပြီးတော့ view site သတိထားနေရတယ်လို့စမ်းကြောင်းမြို့မှာနေထိုင်တဲ့မအုံပါကပြောပါတယ်
။ဟိုလက်ဝက်လက်စားရေးဆိုမဝေးရတာတော့အပြင်သွားရင်စမ်းစင်နဲ့လူစလောက်ကြီးတွေယူသွားတာတော့အဲ့လိုမျိုးတော့ဆင်ခြင်လာတာ။သားတော်မှပဲအရင်ကောင်းကောင်းမွေးရယ်မင်းမင်းဆက်ဆက်လေးနဲ့ပဲလို့တော့အပြင်သွားရယ်လေအင်းမကတော့တယောက်သေးရှိတဲ့အချိန်မျိုးလို့အရှိရောနောက်ရောအကုန်လုံးပိတ်ပိတ်ပြီးနေဖြစ်တယ်။မင်းရဘက်တချို့လည်းကြီးဆိုင်ပြီးတော့ကျရင်ပေါ့တိတ်ပိတ်နေတာပိတ်ရတာမျိုးပေါ့အလုံးလုံးမဟုတ်ဘူးလို့ပြောရတယ
်။လူမလာနှစ်ရက်နေတုန်းကလည်းရန်ကုန်ပပေးသားမြို့နယ်26လမ်းအောက်ဘက်မှာရှိတဲ့အင်းဆောက်ပစ္စည်းအယောင်ဆိုင်တစ်ခုမှာအမျိုးသားနှစ်ဦးဓာတ်ထိုးခါပြီးတော့ပစ္စည်းတွေလူရခံခဲ့ရပါတယ်။မင်းနာမတ်တက်ထားပြီးတော့အုတ်ထုတ်ဆောင်ထားတဲ့အမျိုးသား၃ဦးဆိုင်ထဲကိုရောက်လာပြီးတော့ဆိုင်ပိုင်ရှင်အမျိုးသား၂ဦးကိုဓာတ်နဲ့ထိုးငွေသား3,500နီးပါးနဲ့ဖုန်းသုံးလုံးအပါအဝင်အစီကားကိုပါယူသွားတယ်လို့ဆိုင်ရှင်တွေရဲ့မိတ်ဆွေတူကပြောပါတယ်။ရန်ကုန်မြို့မှာတော့ည12:00နာရီကနေပြီးတော့မနက်4:00နာရီထိညမထွက်ရမင်းကိုထုတ်ထားပါတယ်။လမ်းမပေါ်သွားလာရင်လည်းရန်ပြူခါမှာကိုသတိထားနေရတဲ့ကာလမှာပဲအချိန်ကာလအခုလိုတတ်မှတ်ချက်တွေကြောင့်လဲရန်ကုန်မြို့ကလူစီကားတဲ့လမ်းတွေပေါ်မှာည8:00လောက်ဆိုလို့ရှိရင်အသွားလာတာတိတ်မရှိတော့ပါဘူး။ဒီလိုမျိုးအခြေအနေတွေကြောင့်အလုပ်ချိန်အပြည့်အဝမလုပ်နိုင်တာမျိုးလဲကြုံရတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့ပြည်သူကပြောပါတယ
်။သွားရလိုက်ရတော့လေးဆက်တယ်ပြီးတော့ညပိုင်းကတော့ပုံမှန်တော့သွားနေလာနေကြအခြေအနေကိုသွားဖို့တော့လေးဆက်ခဲ့တာပါ။အလုပ်ကနေပြီးတော့ကျွန်တော်တို့နောက်ကျတယ်ဆိုလို့ရှိရင်အဆင်မပြေတော့ဘူးနော်။ပုံမှန်လုပ်တဲ့အချိန်6နာရီ8နာရီလောက်လုပ်လို့မရကျွန်တော်ဒီနေ့ဆက်လုပ်တယ်။အဲ့လိုအလုပ်သွားနေဒီလိုမျိုးအချိန်ကိုကိုယ့်ကိုတတ်မှတ်နေပုံမှန်ဖြစ်ပေါ့ဟိုလိုလုံးလက်သွားလာလို့မရဘူး
အော်ဒီဝါလာ30ရည်နှစ်တုန်းကလေမင်္ဂလာတောင်မြို့မြို့နယ်ကနေအိတိမ်မှာတည်ဆုံးနေတဲ့အလောင်း2လောင်းကိုပတ်ဝန်းကျင်မှာတွေ့ရှိခဲ့ပါတယ်။တည်ဆုံးသူ2ဦးကတော့ရန်ကုန်တက္ကသိုလ်ယူဝဗီရဌာနကအငြင်းစားဆရာဦးမြင့်ဝင်းနဲ့ဇတိဖြစ်သူဆရာမဒေါက်ခင်စန်းတို့ဖြစ်ပြီးတော့ဓာတ်တံရရင်းနဲ့တည်ဆုံးနေကြတာဖြစ်ပါတယ်။တည်ဆုံးသူတွေရဲ့ငွေနဲ့ပစ္စည်းတချို့ကိုလည်းပျောက်ဆုံးနေတယ်လို့ပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။ကိုယ့်ရဲ့နေအိမ်ထဲမှာဖြစ်ဖြစ်အပြင်သွားရင်ပဲဖြစ်ဖြစ်လူငယ်ရေးဆွေးနွေးနေရပြီးတော့လွတ်လပ်မှုကမရှိတော့ဘူးလို့မန္တလေးမြို့ပါနေထိုင်တဲ့မျိုးပြင်းနေသူကလည်းပြောပါတယ်။
လုံးကြုံရတဲ့ဆယ်မှာဆိုရင်တော့ကိုယ်တက်မှာကိုလောက်ချီကိုပူပန်းတာပေါ့နော်။ဘာလို့လဲဆိုတော့အမျိုးမျိုးပဲပေါ့နော်။ဟိုရန်သွားရင်လည်းဖြစ်ဖြစ်ဟုတ်တယ်မလား။လူလေးလူရှိလေရှိတယ်ရှိရလေမရှိနဲ့မရှိရလေပေါ့နော်။ဟိုဆိုတော့အရင်တော့ဟိုကပါလေအဆင်မပြေဘူးပေါ့သွားလာတော့။ဒါမှလည်းဗတ်တက်နိုင်ပါမလဲ။ဆုံးဆုံးကတော့လွတ်လပ်မှုတွေမကားပေါ့နော်အများကြီးပေါ့နော်။
နိုဝင်ဘာလ၈ရက်နေ့ကလည်း YBS 67 bus ကားပေါ်မှာတန်တုတ်ကန်ထားတဲ့အမျိုးသားရှီဦးကခီးသည်ရီစီကနေရိုက်နှက်ပြီးတော့ဖုန်းနဲ့ပစ္စည်းတချို့ကိုလူယူခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်။လူသူများပြီးတော့နေဘက်အချင်းတူမှာပါအကြမ်းဖက်ခံမှုတွေရှိနေတာကအတော်လေးကိုစိုးရွားလာနေတယ်လို့လှိုင်သာရမျိုးနေမှာနေထိုင်သူတူကပြောပါတယ
်။အဲ့ဒီနေ့နေ့အချိန်ကြီးပဲလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာ။ဘာလူရှိနေတဲ့နေရာညဘက်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကိုဟိုကတော့ကတော့ဒီမှာကိုတော့လုံချုံရေကိုနဲ့ရင်းလေးနဲ့ညီကိုမောင်နှမပငယ်ချင်းရင်းချတွေပဲစုပြီးတော့အေးတရားတော့ညဘက်ကျဖုံးဖွင့်လာရေးဆောင်ရှိလှမ်းခေါ်ဒီကောင်ညဘက်လုံးလေးရကိုပေါ့ကောကောနေရတော့
မိမလူရှိတဲ့ချိန်ပစ္စည်းခိုးယူခါရမျိုးတွေကိုလည်းကိုင်ခိုင်ရှင်တချို့ကသူ့ရဲ့လူမှုကွန်ရက်တွေပေါ်ကနေတော့အသိပေးတော်ရရှိပေမဲ့အများစုကတော့ရဲကိုအကြောင်းကြားပြီးတော့အမှုဖွင့်တိုင်ကြားတာမျိုးမရှိတော့ကိုနဲလာပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာပြည်သူအများစုကလက်နက်ကင်လူညိုအဖွဲ့တွေပေါ်မှာအားကိုးယုံကြည်မှုညှော်နေလာတာနဲ့တစ်ချိန်တည်းမှာပဲလူရိုက်ဒုစရိုက်လို့သူတွေကပို့ပြီးတော့အတင့်ရဲလာပုံရတယ်လို့မြို့ကန်တွေကသုံးသပ်ပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပြည်ခါတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေရသူတွေများနေတယ်လို့ပဲမြို့တွေပေါ်မှာလည်းအခုလိုမျိုးခိုးဆိုးလူနှိုက်မှုတွေပိုများလာလို့ဘယ်နေရာမှမဆိုးဒုကြုံမှုအားနဲ့လာပြီးဆိုပြီးတော့သူတွေကပြောဆိုဝေဖန်ကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြသလိုက်ပါတယ်ကျွန်တော်တားညို့ပါ
တင်ထောက်မဆူကိုကြားခဲ့တာပါရှင်ခုတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍပါမြန်မာပြည်ထွက်ထောပတ်သီးတွေကိုပြင်သစ်ဈေးကွက်တွေမှာတွားရောက်ပြသတာမှာနိုင်ငံတကာဈေးကွက်ကဝယ်ယူရေးကန့်လန့်ချက်တွေရရှိခဲ့ပါတယ်မြန်မာအိမ်နေချင်းဈေးကွက်ကြီးတွေဖြစ်တဲ့တရုတ်နဲ့ထိုင်းကိုထောပတ်သီးတင်ပို့ရောင်းချခွင့်မရဖြစ်နေတဲ့ပြည်ရင်းထောပတ်သီးစိုက်ပျိုးထုတ်လုပ်သူတွေဥရောပဈေးကွက်ကိုထိုးဖောက်နိုင်ရေးကြိုးစားနေကြတာပါတနစ်ကိုတန်ချိန်ထောင်ကြီးစိုက်ပျိုးထွက်ရှိနေတဲ့ပြည်ရင်းထောပတ်သီးတွေပြည်ပတင်ပို့နိုင်ရေးမှာအားသာချက်အားနည်းချက်တွေကတော့ရှိနေပါတယ်ဒီသတင်းမှစီးပွားရေးအစီအစဉ်မှာမှတ်သင်ထိုက်တင်ပြထားပါတယ်ရှင
်သူကလည်းစာတို့ချုပ်ဖို့ဒီကျွန်တော်တို့ကံလန်းထားနေရှိတယ်ဗျအဲအဲ့ပွဲမှာလာပြီးမှကျွန်တော်တို့အရင်စိတ်ဝင်စားတဲ့နိုင်ငံတွေကတော့ဒူဘိုင်းအိန္ဒိယထိုင်းအဲ့အနေရာကိုလာကံလန်းနေရှိတယ်ကျွန်တော်တို့အိန္ဒိယကတော့တော်တော်စိတ်ဝင်စားပဲအဲ့တော့ကျွန်တော်တို့ပို့ဖို့ရလာတော့ရှိတယ်ကျွန်တော်တို့ဘလော့ဆယ်ကျွန်တော်တို့ commission တွေပို့ထားတယ်အဲသူတို့နဲ့ဆွေးနွေးနေတာရှိပါတယ်ဗျ
မြန်မာနိုင်ငံထောပတ်တီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်မှုကိုကျော်စုမင်းက VOA ကိုပြောပြခဲ့တာပါတရုတ်နဲ့ထိုင်းစစ်ကွက်ကိုတင်ပို့လို့မရဖြစ်နေချင်းမြန်မာထောပတ်တီးထုတ်လုပ်တင်ပို့ရောင်းချသူများအသင်းနောက်မြန်မာနိုင်ငံကစားတောက်ကုန်းထုတ်လုပ်ငန်းရှင်တချို့ပြင်သစ်နိုင်ငံပါရီမြို့တော်မှာအောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိကျင်းပတဲ့ SIAL Paris 2022ပြပွဲမှာထောပတ်တီးနဲ့မြန်မာစားတောက်ကုန်းတချို့ကိုတွားရောက်ပြသချပါတယ် SIAL Paris ကုန်စည်ပြပွဲမှာတော့နိုင်ငံပေါင်း128နိုင်ငံကလာရောက်ပြသသူပေါင်း9000ကျော်ရှိခဲ့ကြောင်းပြပွဲ website ကဖော်ပြပါတယ်။ပြပွဲလာရောက်သူ2000ခွဲကျော်တဲ့မှာထက်ဝက်လောက်ကပို့ကုန်သွင်းကုန်သမားတွေဖြစ်ကြောင်းလဲ website မှာဖော်ပြပါတယ်။ပြပွဲမှာမြမပြည်ရင်ထောပတ်တီမျိုးစိတ်ဖြစ်တဲ့ Emera နဲ့နိုင်ငံတကာဈေးကွက်မှာလူသည့်များပြီးသားဖြစ်တဲ့ Hass ထောပတ်တီနှစ်မျိုးကိုပြသခဲ့ကြပါတယ်။နိုင်ငံတကာကုန်သည်တွေရဲ့တုံ့ပြန်မှုကိုလည်းမြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရမှုကိုကျော်စွမင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဟိုတင်ပို့ပွဲမှာကျွန်တော်တို့ပါတော့ဖောက်လဲဆိုတော့အမေရာဆိုတဲ့လူပြန်မျိုးတော့ဖောက်တယ်ကျွန်တော်ဟတ်ကိုတော့ဖောက်တယ်အမေရာပူစားကောင်းတယ်သူ့တော့သူ့နာမည်မပြည့်ရဲ့အတွက်တချို့ကအကြံပေးတယ်မင်းတို့နမဖောင်းနေပါသူများသိရတဲ့နာမည်ကိုပဲဖောက်ဆိုတော့ hash ကိုပဲသူတို့ကအရင်အားတက်နေဝယ်လက်တွေတော်တော်များများလဲ hash ကိုပဲပြောကြတော့ဘာဖြစ်လို့လဲဆိုတော့စာတုံးသူရဲ့အလိုအပ်ချက်ကိုပဲဖြည့်ရမှာဟုတ်အဲ့တော့ကျွန်တော်တို့ hash ကိုပဲသွားတယ
်မြန်မာထောပတ်တီအရေးအသွေးကိုလည်းလက်ခံတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိထောပတ်တီစိုက်ပျိုးထုတ်လုပ်မှုမှာရိုးရိုးပုံမှန်စိုက်ပျိုးထုတ်လုပ်မှုကတစ်နှစ်ကိုတန်ချိန်1000ခွဲကနေ3000ကျားထွက်ရှိနေကြောင်းနဲ့ဂိုင်းဆက်စိုက်ပျိုးမှုထုတ်လုပ်မှုကတစ်နှစ်ကိုတန်1000ကနေ2000အထိထွက်နိုင်တယ်လို့ခန့်မှန်းကြောင်းအသင်းရဲ့အချက်လက်တွေကိုကိုကာပီကိုကျော်စုမင်းကပြောပါတယ်။လက်ရှိထုတ်လုပ်မှုပမာဏကပြည်တွင်းမှာရောင်းချရတိတ်ပြီးအခက်အခဲမတွေ့သေးပေမဲ့နောက်ပိုင်းမှာအထွက်တိုးလာမှကြောင့်ပြပဈေးခွက်ကိုထိုးဖောက်ထားနိုင်ရင်စိုက်ပျိုးတောင်သူတွေအတွက်အကျိုးဖြစ်ထွန်းစေမယ်လို့လည်းသူကပြောပါတယ်။က ကဘာထောပတ်တီဈေးကွက်ကိုထိုးဖောက်နိုင်ရေးကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးလက်ရှိတရုတ်ဈေးကွက်ကိုတင်ပို့ခွင့်ရနေတဲ့အာဖရိကတိုက်ကကင်ညာနိုင်ငံဆိုရင်လည်းပြင်းထန်ပြပွဲမှာမြန်မာထောပတ်တီပြတ်ကန်းကိုလာကြည့်တယ်လို့ကိုကျော်စုမင်းကပြောပါတယ
်ကင်ညာနိုင်ငံအခုဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာတယ်ပြီးရင်သူကထောပတ်တင်ပို့မှာအရင်တူတက်လာတယ်ပေါ့ဟိုမှာထိုင်းไชน่าปูไนนาโรอีโอปูไนนาโรตรุอะยังปูไนนาบ่ปูไนนาก็ตรุอ่ะซวยเองเนี่ยตนเราโหลาส่งจ้างน่ะมีชื่อเด้อุ้มมาไม่ซื้อโตโหอ่ะมีชื่อแล้วตรุอ่ะอะยังจี้เนี่ยไงบ่ทุกข์ของษาทั่วปัดที่ทุกข์ของปรมานบัตติบ่เนาะไม่ซื้อโตซวยเองตรุลาจี้เด
้อแอฟริกาไตกากินญาနိုင်ငံหาซวยเองตะนิดโกทั่วปัดที่ตันจิง 8,000 หลอกปีปะตินปุเนราဖြစ်ပါတယ်တရုတ်ဈေးကွက်ကတော့2022ခုနှစ်ဩဂုတ်လမှာစတင်တင်ပို့ရဖြစ်ပြီးအာရှဈေးကွက်ကိုထောပတ်တည်တင်ပို့တဲ့ပထမဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်။ကင်ညာကမိုဖမ်တတိယလံပို့ခိုလုပ်ငန်းရဲ့ထုတ်ပိုးမှုဆိုင်ရာမန်နေဂျာကလာရစ်ဝါဘူရီကအခုလိုပြောပါတယ
် Our biggest market right now for the Hass avocado is in Spain and also
Hass ထောပတ်တီအများဆုံးတင်ပို့နေရတဲ့ဈေးကွက်က Spain ဖြစ်ပါတယ်နယ်သာလန်ကိုတချို့တဝက်တင်ပို့သလိုအရှိအလဲပိုင်းအီဂျစ်နဲ့တူရကီတို့ကိုလည်းပို့ပါတယ်လို့သူမကပြောသွားတာဖြစ်ပါတယ်ထောပတ်တီဈေးကွက်ကြီးရှိနေတဲ့တရုတ်ကိုမြန်မာပြည်ကထောပတ်တီတင်ပို့ခွင့်မရဖြစ်နေတာကြောင့်လဲတခြားပြည်ပနိုင်ငံတွေကိုဈေးကွက်ရှာကြရတာဖြစ်ပါတယ်။ကိုကျော်စုမင်းကအခုလိုပြောပါတယ်။
တရုတ်ကိုတရုတ်တို့ထိုင်းတို့ပို့ဆိုရင်ကျွန်တော်တို့မှချီတူချီပေါ့ agreement လို့ရပါပဲ။အဲ့ဒါတွေမရှိတော့ကျွန်တော်ကိုလိုမရပါဘူး။အဲ့ဒါတွေရှိခဲ့တော့ကျွန်တော်တို့ပို့နိုင်တဲ့အနေအထားဖြစ်မှာပါ။တရုတ်ဈေးကွက်ကတော့ကျွန်တော်တို့အတွက်အကောင်းဆုံးအရင်တော့ကြီးပါတယ်ဒါပေမဲ့တရားဝင်တင်ပို့ခွင့်တော့လိုရပါဘူးမဟုတ်ရင်တော့ကျွန်တော်တို့ကအဲနေဆက်ပြဿနာလို့ဆိုတော့မဖြေရှင်းနိုင်ဘူးတောင်းလို့အကျိုးမဖြစ်ဘူးလို့ကျွန်တော်ယူဆပါတယ်ရှင်းရှင်းရှင်းလင်းနေကောင်းပါဗျာရှင်းရှင်းရှင်းလင်းနေကြောင်းပါသူတို့တရုတ်နိုင်ငံကလည်းထုတ်ထားတယ်သူအစိုးရချင်းagreement လုပ်မှပဲကျွန်တော်တို့ပို့လို့ရပါတယ်နိုင်ငံအစိုးရရဲ့ပေါ့နော်
မြန်မာထောပတ်တီစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ပြည်ပဈေးကွက်တင်ပို့နိုင်ရင်မှာတော့ဖြည့်ရှင်းဆောင်ရွက်ဖွယ်တချို့လည်းရှိနေပါတယ်လို့သူကပြောပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပထမတိတစ်ချက်ကတော့ logistics ဘိုင်းပေါ့နော်။အရင်ဝေးတဲ့အတွက် logistics ကုန်ကြမ်းဈေးကိုကျွန်တော်ထည့်ခဲ့ရမှာပေါ့။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဟိုပါရည်လဲဆိုအခုကမ္ဘာပေါက်ဈေးနဲ့ကျွန်တော်တို့ရှင်ရောင်းနိုင်မှာပေါ့နော်။ဒီကတဲ့ချက်ကိုဥပဒေရမယ်တတိယချက်ကတော့ကျွန်တော်တို့မှာ export လုပ်ထားတဲ့အခွင့်အရေးမရှိတော့ပေါ့နော်ကုန်စည်မှုကိုကျွန်တော်တို့ပို့တဲ့အချိန်မှာကျွန်တော်အခွင့်အရေးမရှိတဲ့ social media ဆိုတဲ့စိုးရင်တွေရရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ပြင်ဆင်ပြီးရင်ကျွန်တော်ပို့ဖို့ကျွန်တော်ကြိုးစားမယ်ဗျ
မထောပတိပြပတင်ပို့နိုင်ခြင်းနဲ့ပတ်သက်ပြီးတော့မသိငိထက်ကစီးပွားရေးကဏ္ဍမှာတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါရယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုနောက်တစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်အလဲရောက်ပါပြီ။ဩစတြေးလျနိုင်ငံကဘီယာလုပ်ငန်းတစ်ခုကကုန်ကျန်းအလေအလွင်နှဲပါပြီးတော့စွမ်းအင်သုံးဆွဲမှုရှော့ချနိုင်မဲ့ဘီယာချန်နီကိုတီထွင်နိုင်ဖို့ကြိုးစားနေပါတယ်။စစ်တီနီးပညာတက္ကသိုလ်ကသိပ္ပံပညာရှင်တွေနဲ့ပေါင်းပြီးတော့ smart ဘီယာချန်နီဖန်တီးနေကြတဲ့အကြောင်းမဆူမြတ်မကဘလော့ဂါတွေပြောတဲ့မြအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဘီယာချက်လုပ်ငန်းတွေအနေနဲ့ကုန်ကျန်းနဲ့စွမ်းအင်ကိုဘယ်လိုခြွေတာနိုင်မလဲဆိုတဲ့နည်းလမ်းတွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့က UDS နည်းပညာတက္ကသိုလ်သိပ္ပံပညာရှင်တွေဆန်းသက်တီထွင်နေကြပါတယ်။ကုန်ကျန်းအလေအလွတ်နည်းနိုင်သမျှနည်းအောင်နဲ့စွမ်းအင်အသုံးပြုမှုရှော့ချနိုင်အောင်လို့ UDS တက္ကသိုလ်ကသုတေသီတွေက Young Henry ဆိုတဲ့ဘီယာချက်လုပ်ငန်းနဲ့ပေါင်းပြီးတော့ Digital စနစ်နဲ့ဘီယာချက်နည်းကိုတီထွင်နေကြတာပါ။ဘီယာချက်တဲ့အခါမှာကြိုချက်ရတဲ့အဆင့်မှာထွက်လာတဲ့အငွေတွေကိုပြန်ယူအပူစွမ်းအင်အဖြစ်ပြောင်းလဲနိုင်အောင်ဆန်းသတ်နေကြပါတယ်။အဲ့လိုလုပ်နိုင်ရင်စွမ်းအင်အတွက်ကုန်ကျစရိတ်900ခန့်နှုန်းလောက်တက်တာသွားနိုင်တာကိုသူတို့ကလေ့လာတွေ့ရှိထားပါတယ်။လေ့လာချက်မှာပါဝင်တဲ့ဘီယာချက်လုပ်ငန်းစုစုပေါင်းကနေဖန်လုံအိမ်ဓာတ်ငွေဖြစ်စေတဲ့ carbonite oxide ဓာတ်ငွေတွေတစ်နှစ်ကို16တန်ကနေ133တန်အထိထုတ်လုပ်မှုလျော့နေသွားနိုင်တယ်လို့လည်းသုတေသီတွေကပြောပါတယ်
။If you want to reduce water usage, if you want to maximize the amount of heat, for example, that you recover, if you want to
ရေလျှော့သုံးခြင်းနဲ့ပြန်သိမ်းယူတဲ့အပူပမာဏကိုအများဆုံးဖြစ်စေခြင်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းကိုလုံးဝလေယူတဲ့ကိုမရောက်စေဘဲနဲ့ဘီယာချက်ခြင်းနဲ့ဆိုရင်ကျွန်တော်တို့စူးစိထားတဲ့ချက်လက်တွေနဲ့နီလန်းတွေရှာနိုင်မှာဖြစ်ပါတယ
်။အခုလိုသုတေသီတွေနဲ့ပူပေါင်းဆန်းသက်လုပ်နေတဲ့ကွန်ပျူတာစနစ်သုံးဘီယာချက်နည်းကိုဘီယာလုပ်ငန်းတွေကလည်းအတော်လေးစိတ်ဝင်စားရှိကြတယ်လို့ Young Henry's ဘီယာချက်လုပ်ငန်းပူးတွဲတည်ထောင်သူကပြောပါတယ်။AI နည်းပညာရဲ့စူးစိထားတဲ့အချက်လက်တွေရဲ့ပေါင်းပြီးတော့အလိုအလျောက်ဘီယာထုတ်လုပ်နည်းစနစ်ကစက်မှုလုပ်ငန်းရဲ့စထုတ်ထားမြောက်စက်မှုအပြောင်းလဲကြီးတစ်ခုဖြစ်လိမ့်မယ်ဆိုတဲ့အထီကိုတင်စားပြောနေကြပါတယ်တဲ့
There's a lot of talk about industry 4.0 and that really means integrating things like AI and the internet of things and getting these machines talking to each otherto reduce them
စက်တွေနဲ့အလိုလျောက်ထုတ်လုပ်တဲ့စနစ်က industry 4.0 စရုပ်ထားမြောက်စက်မှုလုပ်ငန်းအပြောင်းအလဲကြီးဖြစ်မယ်ဆိုပြီးတော်တော်များများပြောနေကြပါတယ်အဓိကကတော့ AI ဉာဏ်ရည်တုနည်းပညာရဲ့ကွန်ရက်တစ်ခုတည်းချိတ်ဆက်ထားတဲ့ electronic ပစ္စည်းတွေချင်းချင်းဆက်သွယ်နိုင်တဲ့ internet of things နည်းပညာရဲ့ပေါင်းပြီးစက်တွေကပဲတစ်ခုနဲ့တစ်ခုဆက်သွယ်သွားတာကိုပြောနေကြတာပါအားလုံးစက်တွေကပဲအလိုလျောက်လှုပ်သွားတဲ့အတွက်လူတွေလှုပ်ရတဲ့တာဝန်ရော့သွားမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲအချက်လက်တိတိကျကျသိရနိုင်တဲ့အတွက်ဆက်တွေကိုကင်တွယ်နေသူတွေအနေနဲ့အတိအကျဘာလို့ရမယ်ဆိုတာသိရှိနိုင်မှာဖြစ်ပါတယ်။ဒါကြောင့်ထုတ်လုပ်ရေးပိုင်းမှာလည်းပိုထိရောက်မှုရှိမယ်။အလေလွင့်လည်းနေသွားနိုင်မှာပါ
။စမ်းသပ်နေတဲ့ Smart Beer ချက်နီးအဆင့်တိုင်းကိုသူတေတွေကစောင့်ကြည့်နေပြီးပိုအရသာထူတဲ့ Beer ဖြစ်လာဖို့လိုအပ်ချက်တွေကဘာဖြစ်မလဲဆိုတာသိရအောင်လို့အချက်လက်တွေကိုတောက်လျှောက်မှတ်တမ်းတင်ပြုစုနေပါတယ်။အခုလိုကုန်ကျန်းအလေအလွင့်နဲ့စွမ်းရည်အသုံးပြုမှုရှော့ချနိုင်မဲ့ Smart Beer ချက်နီးကအချောမတက်သေးပေမဲ့ဆစ်ဒနီမြို့မှာရှိကြတဲ့ဘီယာဆိုင်တွေကြားမှာတော့စိတ်ဝင်စားရှိနေကြပါတယ
်။ Yeah, well, man, hopefully it makes sell more beer. I think it's so.
အဲ့ဒီနည်းကြောင့်ဘီယာရောင်းအားပိုကောင်းလာမယ်လို့မျှော်လင့်ပါတယ်။စီးပွားရေးအရာတက်တက်တတဖြစ်အောင်ကုမ္ပဏီကြီးတွေကဥဆောင်လုပ်တာကောင်းတယ်လို့ကျွန်တော်အမြဲထင်ပါတယ်။လူတိုင်းအတွက်အကျိုးရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်
။ကမ္ဘာတဝန်းကုန်ထုတ်လုပ်ငန်းတွေအနေနဲ့ကမ္ဘာကြီးရေရှည်ရှင်သန်နိုင်အောင်ကမ္ဘာဝပတ်ဝန်းကျင်ကိုမထိခိုက်နိုင်တဲ့နည်းတွေသုံးကြဖို့နဲ့အလုသမားတွေအတွက်တာဝန်ယူတာဝန်ခံမှုရှိတဲ့မူဝါဒတွေချမှတ်ဖို့အားပေးတဲ့ကုလသမဂ္ဂရဲ့ Global Compact ဆိုတဲ့သဘောတူညီချက်ထဲမှာ Young Henry's လုပ်ငန်းပါဝင်လက်မှတ်ထိုးထားပါတယ်။ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေတာဝန်သိလုပ်ကိုင်ကြဖို့ရည်ရွယ်ချက်ဖြစ်ပါတယ်
။ We've a signatory to the UN Global Compact. That means that we need to report on our progress every year. So
ကုလသမဂ္ဂရဲ့ Global Compact စာချုပ်မှာကျွန်တော်တို့လက်မှတ်ထိုးထားပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့လုပ်နေတာဘာတွေတိုးတက်နေပြီလဲဆိုတာနှစ်စဉ်အစီရင်ခံစာတင်ရပါတယ်။အဲ့ဒီအစီရင်ခံစာတွေကနေကျွန်တော်တို့ထားတဲ့ပြစ်မှတ်ကဘာလဲ။ဘာတွေအောင်မြင်အောင်ရည်မှန်းထားတယ်လဲ။ရည်မှန်းထားတဲ့အတိုင်းဖြစ်အောင်ဘယ်လိုလုပ်နေလဲဆိုတာတခြားသူတွေသိနိုင်ကြပါတယ
်။ဩစတြေးလျနိုင်ငံမှာဘီယာချက်လုပ်ငန်းကနေတစ်နှစ်ကိုဘီယာလီတာတန်းနဲ့ချီထုတ်လုပ်နေပြီးဝင်ငွေအမေရိကန်ဒေါ်လာတန်း900ထက်မနည်းမှရှိပါတယ်။အဲ့ဒီလုပ်ငန်းကြီးအနေနဲ့စွမ်းအင်ချွေတာနိုင်ပြီးကုန်ကျန်းအလေအလွင့်နည်းနိုင်မဲ့နည်းလမ်းတွေရှာနိုင်မဲ့ဆိုရင်အများကြီးအကျိုးများတယ်လို့ဆစ်ဒနီတက္ကသိုလ်ရဲ့လျှက်စစ်နဲ့နည်းပညာအင်ဂျင်နီယာဌာနပါရဂူဘွဲရသုတေသီကသုံးသပ်ပါတယ
် To fully utilize those raw ingredients one need to more water time and energy for
ကုန်ကျန်းတွေကိုအလေအလွင့်မရှိအပြည့်အဝအသုံးချဖို့ဆိုရင်ရေအချိန်နဲ့စွမ်းအင်တွေပိုသုံးရပါတယ်လုပ်ငန်းရည်ရှိရှင်တန်မှုအတွက်ထုတ်လုပ်တဲ့လုပ်ငန်းစဉ်မှာအတိအကျအလိုအလျောက်လုပ်ပေးနိုင်တဲ့ဆက်တွေကအဓိကတော့ချက်ဖြစ်ပါတယ်။အချိန်နဲ့တပြေးညီမပြတ်လူလီသိမ်းမရှိအောင်ထုတ်လုပ်နေဖို့လို့တော့ AI ဉာဏ်ရည်တူကပဲလုပ်နိုင်ပါတယ်။လူတွေဆိုရင်နှောက်နှေးမှုတွေဖြစ်နိုင်ပါတယ
်။ Australian နိုင်ငံက UTS နည်းပညာတက္ကသိုလ်သုတေသီတွေနဲ့ Young Henry's Beer လုပ်ငန်းပေါင်းပြီးတော့ခင်မီနည်းပညာသုံးဆက်တွေနဲ့အလိုအလျောက် Beer ချက်နည်းကိုတီထွင်နေတာအောင်မြင်ပြီးဆိုရင်တော့ဩစတြေးလျဈေးကွက်အတွက် Smart Beer တွေကိုစတင်ထုတ်လုပ်နိုင်ဖို့ရည်ရွယ်ထားပါတယ်ရှင်။ကျမဆင်မြတ်မော်ပ
ါ။ကုန်ကျန်းနဲ့စွမ်းအင်ချွေတာနိုင်မဲ့ Smart Beer ချက်နှင့်အကြောင်းမဆုမြတ်မကဘလော့ဘစ်ကလပ်ဘလော့ဂါတွေပြောသည်မှအစီအစဉ်မှာတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြမှာပါ။ Hollywood မင်းသားရှော့ပန် Ukraine ကိုသွားပြီးတော့သူ့ရဲ့ Academy ရုပ်သူကိုသမ္မတ Zelensky ကိုခဏပေးထားခဲ့ပါတယ်။ဘောလုံးသမား PK နဲ့အဆိုတော် Shakir တို့ကွဲကွာပြောပြီးတဲ့နောက်သူတို့ရင်သွေးတွေဆောင်းရှောက်ရေးသဘောတူညီမှုရခဲ့ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတော့မအေးတနာချောကတက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေက
မ္ဘာရေကြီးမှုရေကြီးမှာခက်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန့်ရောင်းသွင်းမှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကျော်ပါ။ဟောလိဝုဒ်မင်းသားလည်းဖြစ်ရုပ်ရှင်ဒါရိုက်တာလည်းဖြစ်သူမင်းသားရှောင်ပန်းမြန်မာလိုပြောရင်တော့မင်းသားရှောင်ပန်းဖြစ်ပါတယ်။သူကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ဝေဖန်လို့လဲရုရှားရဲ့ပိတ်ဆို့တံခတ်မှုခံရသူဖြစ်ပါရဲ့။သူကနိုဗ ెంబ ာလ၈ရက်နေ့မှာတော့ယူကရိန်းနိုင်ငံကီးမြို့တော်ကိုသွားရောက်ပြီးတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပါရဲ
့။ It is the symbolic silly thing.
Yes, but if I know
this is here with you, then I'll feel better and stronger.
သူကသမ္မတဇယ်လန်စကီကိုသူ့ရဲ့အကယ်ဒမီရွှေစင်ရုပ်တုကိုငှားရမ်းခဲ့တာပါ။ကျွန်တော်တို့အပြော်လုပ်ကြတာပါလို့သူကပြောပါရဲ့။သူကအခမ်းအနားကျင်းပတဲ့ဇပွဲမှာယူကရိန်းသမ္မတနဲ့တူတူထိုင်ပြီးတော့မင်းနိုင်ရတဲ့အခါမှာမာလီဘူးကိုပြန်တည်လာခဲ့ပါလို့လက်နက်ဖက်ပိုက်ပြီးတော့ပြုံးရရင်ပြောသွားတာပါ။သူနေထိုင်တဲ့အမေရိကန်ပြည်အစုကယ်လီဖိုးနီးယားပြည်နယ်ကမာလီဘူးမြို့ကိုပြောတာဖြစ်ပါရင်ရုရှားရဲ့ယူကရိန်းကိုကျူးကျော်ခြင်းစတင်တဲ့ February 24ရက်နေ့ပြီးတော့ရှောင်ပန်းရဲ့လက်မှတ်တွေပါတဲ့တံပြားကိုတော့ယူကရိန်းရဲ့မိတ်ဆွေတွေကိုဂုဏ်ပြုတဲ့ Alley of Courage ရင်းပြင်နေရာမှာမျက်နှာတက်ဆင်ထားတာကိုမင်းသားရှောင်ပန်းနဲ့သမ္မတဇယ်လန်စကီတို့တွေ့ကြည့်ခဲ့ကြပါတယ်။သမ္မတဇယ်လန်စကီရဲ့ညစဉ်မိန့်ခွန်းထဲမှာတော့ရုရှားစစ်တင်ကျူးကျော်တဲ့နေမှာယူကရိန်းမျိုးတော်ကိုလာရောက်ခဲ့တဲ့ရှောင်ပန်းဟာယူကရိန်းတွင်နိုင်ငံတကာရဲ့ထောက်ခံမှုရရှိဖို့တက်နိုင်မြများနီးလန်းစုံနဲ့လှုပ်ပေးနေခဲ့ပါတယ်လို့သမ္မတကပြောသွားပါတယ်။ယူကရိန်းရဲ့နိုင်ငံသားတွေနဲ့အတူလွတ်လပ်မှုကိုကာကွယ်နေကြတဲ့ထင်ရှားသူတွေကိုကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့ဒီလမ်းနေရာကိုဂုဏ်ပြုမှတ်တမ်းတင်ထားတာပါ။မတူကွဲပြားတဲ့လူတွေလုပ်ငန်းတွေတက်ဖွဲ့တွေကကျွန်တော်တို့နိုင်ငံအောင်မြင်မှုရဖို့အတွက်ပေါင်းစည်းလှုပ်ဆောင်ခဲ့ကြရတဲ့ဆိုတာကျွန်တော်တို့ရဲ့နောင်မျိုးဆက်တွေကိုသတိပေးပြသတဲ့သဘောလည်းဖြစ်ပါတယ်လို့တမရဇယ်လန်စကီကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌလက်တဗီးယားနဲ့ပိုလန်နိုင်ငံတို့ရဲ့တမရတွေ၊ချက်ပြည်သူတမရနိုင်ငံရဲ့ဝန်ကြီးချုပ်ပိုလန်ဆလိုဗေးနီးယားဝန်ကြီးချုပ်တွေဗြိတိသျှဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်တို့ကလည်းအဲ့ဒီကွက်လက်နေရာမှာဂုဏ်ပြုမှတ်တမ်းတင်ထားပါတယ်။ကလောဟာရဲ့ဘာစီလိုနာဘောလုံးအသင်းကနေအနားယူသွားတဲ့နာမည်ကျော်ဘောလုံးသမားဂျယ်ရက်ပီကေနဲ့သူ့ရဲ့ဇနီးဟောင်းကိုလံဘီယာကပေါ့ပ်အဆိုတော်ရှေကီရာမီဘာရက်တိုဟာသူတို့နှစ်ဦးရဲ့ရင်သွေးနှစ်ယောက်ကိုဘလို့ဆက်ပြီးတော့တာဝန်ယူမွေးမြူသွားမလဲဆိုတာနဲ့ပတ်သက်လို့သဘောတူညီမှုရခဲ့ကြပါတယ်။ပီကေနဲ့ရှေကီရာတို့ဟာ17နှစ်ကြာပေါင်းသင်းခဲ့ပြီးတော့ကွဲခွာခဲ့ကြတာဖြစ်ပါတယ်။အခုသူတို့ကြားသဘောတူညီချက်အရတမီးလေးမီလန်အသက်9နှစ်နဲ့ဆာရှာ9နှစ်တို့ကသူတို့မိမိနဲ့အတူအမေရိကန်ပြည်အောင်စုမိုင်ယာမီမြို့မှာရှေ့ပြောင်းနေထိုင်မှာဖြစ်တယ်လို့ La Vanguardia သတင်းစာကဖော်ပြပါတယ်။ Shakira အသက်45နှစ်နဲ့ PK အသက်35နှစ်တို့ဟာ2012ခုနှစ်ထဲကအတူပေါင်းသင်းခဲ့တာဖြစ်ပေမဲ့တရားဝင်တော့လက်ထပ်ထားတာမဟုတ်ပါဘူး။တောင်အာဖရိကမှာ2010ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာအဆိုတော် Shakira က Waka Waka This time is for Africa ဆိုတဲ့တဲ့ချင်းနဲ့ဖြောပြေးသွားပြီးတဲ့နောက်မကြခင်မှာသူတို့နှစ်ဦးတွေ့ခဲ့ကြတာပါ။သူတို့2022ခုနှစ်ဇွန်လမှာတော့ကွဲလိုက်ကြပြီဆိုပြီးအများကိုအတည်ပြုခဲ့ပါတယ်။ဘောလုံးချန်ပီယံ PK ကသူအခုဘောလုံးကစားတဲ့ဘာစီလိုနာအသင်းကနေအနားယူလိုက်ပြီလို့ကြေညာပြီးတော့သတင်းတစ်ပတ်ကြာမှာပဲသူတို့ကလေးတွေနဲ့ပတ်သက်တဲ့သဘောတူညီမှုကိုလည်းရခဲ့တာပါ။အဆိုတော့ Shakira ကတော့စပိန်နိုင်ငံမှာအခွန်ရှောင်နေဆိုပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်။သူအယူခံတင်ထားတာလည်းမေလ26ရက်နေ့ကရှုံးနိမ့်သွားခဲ့ပါတယ်။ချက်ကီရာက2012ခုနှစ်နဲ့2014ခုနှစ်ကြာသူရခဲ့တဲ့ဝင်ငွေအတွက်အခွန်ဒေါ်လာ14သန်းခွဲလောက်ပေးဆောင်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အစိုးရရှေ့နေတွေကတရားစွဲထားတာဖြစ်ပါတယ
် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed China Taylor said that's where we find
it. ဒီတက်တောင်ရင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောင်းကိုရုပ်ရောတန်ရောအပြည့်အစုံထည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အနုပညာလောကကသတင်းတူတူထထွားတွေကိုမှအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ
် VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရပါပါ။လူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။သတင်းရှင်များရှင် VOA ရဲ့နေပင်နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုရမကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းအချင်းချုပ်ကိုမတင်ငိထိုက်ပြောပြပေးပါရှင
်။ထိုင်ဝမ်ကိုမကြခင်ဝင်တိုက်ဖို့တရုတ်ကောင်းဆောင်တွေစီစဉ်ထားတယ်လို့မယူဆကြောင်းအမေရိကန်သမ္မတဂျိုးဘိုက်တန်ကပြောဆိုလိုက်ပေမဲ့အမေရိကန်အနေနဲ့ထိုင်ဝမ်ရေးလက်ချက်မှာငြိမ်းချမ်းရေးထိမ့်သိမ်းထားရေးဆက်လက်ပိုင်းဖြတ်ထားကြောင်းတင်းနယ်လာနေမှာပြောပါတယ်။အမေရိကန်ကတရုတ်ကိုအတက်တရုတ်ရှင်းပြိုင်မယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ဒါပေမဲ့လည်းပြည်ပခတွေဖြစ်လာရေးမျှော်လင့်မထားကြောင်းနဲ့တာဝန်ယူမှုတာဝန်ခံမှုရှိရှိရှင်းပြိုင်မှာဖြစ်ကြောင်းအမေရိကန်သမ္မတကဘာလီရဲ့အပန်းဖြေဟိုတယ်တစ်ခုမှာတရုတ်သမ္မတရှိနေ၃နိုင်ခွဲကြဆွေးနွေးပွဲပြီးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းအပေါ်ကျူးကျော်စစ်မှာရုရှားအတွက်နည်းပညာတွေရရှိအောင်နိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်ခဲ့တယ်လို့ဆိုရဲရုရှားစစ်ဘက်ဆိုင်ရာကွန်ရက်တစ်ခုကိုပြစ်မှတ်ထားပြီးအဖွဲ့အစည်း28ခုနဲ့လူပုဂ္ဂိုလ်14ဦးအပေါ်အမေရိကန်ပြည်ထောင်စုကတင်းနယ်လာနေမှာပိတ်ဆို့တန်းခတ်လိုက်ပါတယ်။ရုရှားဘက်ကနျူကလ িয়ার လက်နက်တွေအသုံးပြုလာရင်ဖြစ်လာမယ့်အကျိုးဆက်တွေနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြည်ပထောက်လှမ်းရေးအကြီးအကဲကိုအတိအပပြောဆိုဖို့အတွက်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဝီလျံစ်ဘန်ထာတူရကီကိုရောက်ရှိနေတယ်လို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကပြောပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုရုရှားတို့စတင်ကျူးကျော်ပြီးနောက်ပိုင်းအမေရိကန်နဲ့ရုရှားတို့အစ်စ်မြင့်အရာရှိများပထမဆုံးအချိန်လူသိရှင်ကြားတွေ့ဆုံလည်းဖြစ်ပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာနိုင်ငံတောင်ပိုင်းကလွတ်မြောက်ခါစခါဆန်မြို့ကိုတနင်္လာနေ့ကရောက်ရှိလာပြီးတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်ဒါ့အပြင်ယူကရိန်းနိုင်ငံဟာငြိမ်းချမ်းရေးအတွက်အဆင့်နဲ့ရှိချောင်းနဲ့ငြိမ်းချမ်းရေးဟာတနိုင်ငံလုံးအတွက်ဖြစ်တယ်လို့လည်းပြောပါတယ်ဒေတာရင်းမျိုးတော်ဖြစ်တဲ့အဲ့ဒီခါဆန်မျိုးကိုရုရှားတပ်တွေကယူကရိန်းနိုင်ငံကိုစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလဝန်းကျင်လောက်ကသိမ်းယူခဲ့ပြီးတဲ့နောက်အခုလိုပြန်လည်ဆုတ်ခွာရတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်အတွက်ကြီးမားတဲ့အဆုံးရှုံးမှုကြီးဖြစ်ပါတယ်။ပြင်သစ်အခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကနှစ်စဉ်ချင်းမြင့်တဲ့သတင်းလွတ်လပ်ခွင့်စုအတွက်ကမ္ဘာတဝန်းကသတင်းသမားတွေတဲကရွေးချယ်ထားတဲ့စကားတင်15ဦးစီးနှင်းတဲမှာမြန်မာနိုင်ငံမှာအချင်းကြခံရတဲ့သတင်းသမားကိုဟန်တာညိလဲပါဝင်ပါတယ်ရှင
်သတင်းအချင်းချုပ်ကိုမတင်ငိထိုက်တင်ပြခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီးနပ်နဲ့ဒဲရက်စမစ်တို့ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကတော့ line to meter 32နဲ့49အပြင် line line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လင်းခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးရန်ကင်းပြီးတော့ကြာမရှင်လာပါစေရှင်ပြို့အေအိုအာဘိနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနိုင်ပါပThis program has come to you from the Voice of America, Washington.